Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်ဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တိုင်းရဲ့2020ခုနှစ်ဖေဖော်ဝါရီလ16ရက်တနင်္ဂနွေနေ့မနေ့ခင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ3040 48တို့ကနေတိုက်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook အစာမျက်နှာကပါတိုက်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာကျွန်တော်ညံဝင်းအောင်မဒီကနေ့မနေ့ခင်အစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါ
မင်္ဂလာပါရှင်ကျွန်မသင်္ကီထိုက်ပါကိုအောင်လွင်ဦးနဲ့အတူသတင်းတွေကြီးညာပါမယ်ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုကြောင့်တရုတ်နိုင်ငံဟူပေပြည်နယ်မှာ139ဦးထပ်မံသေဆုံးကြောင့်တနင်္ဂနွေနေ့မှာပဲပြည်နယ်ကျန်းမာရေးကော်မရှင်ကကြေညာထားပါတယ်။အမေရိကန်ရဲ့ရန်သူဖြစ်လာနိုင်သူစီးရင်မှာတရုတ်ကထိတ်တန့်မှရှိနေတယ်လို့ကာကွယ်ဝင်ကြီးကပြောပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ဥရောပတွေကပြင်သစ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်ပထမဦးဆုံးလူတူသေဆုံးတဲ့သတင်းနဲ့အတူအာဖဂန်ငြိမ်းချမ်းရေးအလားအလာတင်ပြမှာဖြစ်ပြီးအပတ်စဉ်ကဏ္ဍဖြစ်တဲ့ဒုအသံအစီအစဉ်မှာတော့
ဒေသခံတွေကဒီချက်လက်တွေကိုရှင်းရှင်းလင်းလင်းမသိဘူးဆိုရင်သူတို့စိတ်ထဲမှာဇေယျဇေယျဖြစ်နေလိမ့်မယ်ကျွန်တော်တို့ရောက်ပဲမှာထင်ထားတာကတမျိုးသူတို့လုပ်နေတာကတမျိုး
တဝယ်ဒေတာအထူးစီးပွားရေးစုံစီမံကိန်းမှာပြည်သူတွေပါဝင်ခွင့်အနေထားဘလို့ရှိမလဲဆိုတာကိုနောက်ပိုင်းအပြည့်စုံနားဆင်ရပါမယ်ဒီအကြောင်းနဲ့အတူဒီတိုက်ရိုက်လေလံအစီအစဉ်ကိုလည်းပြန်လည်တင်ဆက်အောင်မှာပါကုရင်ဆုံးတော့နောက်ဆုံးရနိုင်ငံကသတင်းတွေကိုမတ်တင်ဤတိုင်းနဲ့ကုအောင်လွင်ဦးတို့ပြောပြပေးပါအောင်ဗျာ
ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုအဆိုးဆုံးဖြစ်နေတဲ့တရုတ်နိုင်ငံဟူပေပြည်နယ်မှာတနင်္ဂနွေနေ့က139ဦးထပ်မံသေဆုံးပြီးဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်သေဆုံးသူဟာ1600ကျော်အထိရှိသွားပြီဖြစ်ပါတယ်။ဟူပေပြည်နယ်မှာပဲနောက်ထပ်ကူးစက်ခံရသူအသစ် 1843 ဦးထပ်မံတွေ့ရှိရကြောင်းပြည်နယ်ကျန်းမာရေးကော်မရှင်ရဲ့မကြာခင်ကထုတ်ပြန်တဲ့နေ့စဉ်ထုတ်ပြန်ချက်မှာဖော်ပြပါတယ်။ဒါကြောင့်တရုတ်နိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူကစုစုပေါင်း68,000ကျော်အထိရှိနေပါတယ်။စနေနေ့ကတော့ပြင်သစ်နိုင်ငံကိုအလဲအပတ်ရောက်နေတဲ့အသက်80အရွယ်တရုတ်အမျိုးသားတဦးကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်သေဆုံးခဲ့ရပြီးဥရောပတိုက်အတွင်းကိုရိုနာဗိုင်းရပ်စ်ကြောင့်ပထမဆုံးသေဆုံးရမှုလည်းဖြစ်ပါတယ်။အီဂျစ်နိုင်ငံမှာလည်းဗိုင်းရပ်စ်ကူးစက်ခံထားရသူတဦးပထမဆုံးတွေ့ရှိခဲ့ရပြီးဒါဟာဆိုရင်အာဖရိကတိုက်အတွင်းပထမဆုံးကူးစက်ခံရသူလည်းဖြစ်ပါတယ်။တရုတ်နိုင်ငံတွင်မှကျန်းမာရေးလုပ်သား1916ဦးကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရပြီးဒီထဲက6ဦးသေဆုံးခဲ့ရတယ်လို့လည်းတရုတ်ကျန်းမာရေးကော်မရှင်ဒုတိယအကြီးအကဲကပြောပါတယ်။ကမ္ဘာကျန်းမာရေးအဖွဲ့ကြီး WHO ဦးဆောင်တဲ့တရုတ်နဲ့နိုင်ငံတကာကျွမ်းကျင်သူတွေပါဝင်တဲ့အဖွဲ့ကတော့တရုတ်နိုင်ငံတွင်မှဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကိုစတင်စုံစမ်းနေကြပါတယ်။တရုတ်နိုင်ငံပြည်သူ့ကျန်းမာရေးဆိုင်ရာဥပဒေတွေပိုပြီးခိုင်မာအောင်လုပ်ဖို့တရုတ်သမ္မတရှီဂျင်းဖင်ကတောက်ကြံနေမှာပြောဆိုပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဒါစီရေးဆောင်ရွက်ချက်အဖြစ်နဲ့တရုတ်မှာငွေဆက်ကူတွေတန့်ရှင်းရေးကိုပါဆောင်ရွက်နေပါတယ်။ဘဏ်တွေအနေနဲ့တတ်နိုင်သမျှငွေဆက်ကူအသစ်တွေကိုပဲထုတ်ပေးဖို့အစိုးရကပြောဆိုထားပါတယ်။နောက်ငွေဆက်ကူတွေကိုပိုးသတ်တဲ့အစီအစဉ်ကိုလည်းတရုတ်ကစတင်ဆောင်ရွက်နေပါတယ်။
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြုံနေရတဲ့တရုတ်နိုင်ငံမှာအင်တာနက်အွန်လိုင်းပေါ်ကဆွေးနွေးမှုတွေကိုတင်းကျပ်ဖို့လူမှုအသိုင်းအဝိုင်းကြားတင်ပြမှုနဲ့အပြည့်အစုံဆောင်တဲ့အင်အားတွေဖြစ်အောင်စောင့်ကြည့်ထိန်းချုပ်ဖို့တရုတ်သမ္မတရှီချင်းဖင်ကတိုက်တွန်းတဲ့အကြောင်းအစိုးရပိုင်းသတင်းကစနေနေ့မှာဖော်ပြပါရယ်တရုတ်နိုင်ငံမှာတနင်္ဂနွေနေ့ထိလူပေါင်း1600ကျော်သေဆုံးပြီး6,600ကျော်ကူးစက်ခံရတဲ့အထိကြုံနေရတဲ့ပြဿနာကိုအာဏာပိုင်တွေကင်တွယ်ဖြစ်ရှင်းနေတဲ့ပုံမကျေနပ်တဲ့သဘောထားတွေထွက်ပေါ်နေချိန်မှာသမ္မတကအခုလိုမှတ်ချက်ပေးလိုက်တာပါအစိုးရအနေနဲ့online media တွေကိုစီမံခန့်ခွဲမှုနဲ့ထိန်းချုပ်မှုတွေပုံမှန်ခိုင်မာအောင်ဆောင်ရွက်ဖို့ internet ပေါ်မှာကောလာဟလတွေပြန့်မှုအခွင့်အောင်းဆောင်နေတဲ့သူတွေကိုနှိမ်နှင်းဖို့လိုအပ်တဲ့အကြောင်း February 3ရက်နေ့ကပြောခဲ့တဲ့တရုတ်သမ္မတရဲ့မိန့်ခွန်းကိုအစိုးရရဲ့သတင်းမှာဖော်ပြလိုက်တာဖြစ်ပါတယ်။ဒီချိန်ထဲမှာပဲရဲတပ်ဖွဲ့အင်အားကိုမြင်သာထင်သာအသုံးပြုဖို့နဲ့စစ်ဘက်ဆိုင်ရာအသုံးပြုစည်းတွေကိုထူထောင်တာပါဝင်လူမှုသံဝန်ကြီးတင်ပြမှုပြပြအောင်လုပ်တဲ့သူတွေကိုနှိမ်နှင်းဖို့လည်းတိုက်တွန်းခဲ့တာပါ။တရုတ် Communist Party ဘူကော်မတီရဲ့ညွှန်ကြားချက်ကိုလိုင်းနာဖို့ပြုတ်ခွက်သူတွေကိုလည်းပါတီဝင်တွေကရဲရဲဝံ့ဝံ့ဝေဖန်ကြဖို့နဲ့တာဝန်မချေတဲ့သူတွေကိုစီရမန်းအရာရောဥပဒေအရာပါအရေးယူမှဖြစ်တဲ့အကြောင်းလဲတတိပေးခဲ့ပါတယ်။ကြာသပတေးမှာပဲဥပဒေပြင်နေတဲ့မြို့တော်ဝူဟန်ကပါတီကောင်းဆောင်တွေကိုယာယီကဖယ်ရှားပြီးသမ္မတကသူ့ရဲ့လူယုံတွေနဲ့အစားထိုးခဲ့တာပါ။ဒီချိန်ထဲမှာပဲဥပဒေပြင်နေကထိတ်တဲကျမ်းမာရေးရရှင်သူကိုလည်းအလုကဖြုတ်ပစ်လိုက်ပါတယ်။
အမေရိကန်ရဲ့ရန်သူဖြစ်လာနိုင်သူစီးမားတရုတ်ကထိတ်တန့်မှရှိတယ်လို့အမေရိကန်ကာကွယ်ဝင်ကြီးမိုက်အက်စပါကပြောဆိုလိုက်ပါတယ်တရုတ်အစိုးရကအနောက်နိုင်ငံတွေအတွက်ချင်းချောက်မှုကြီးဖြစ်တယ်လို့ဂျာမနီနိုင်ငံမြူးနစ်မှာလုပ်တဲ့လုံခြုံရေးညီလာခံမှာအမေရိကန်ကာကွယ်ဝင်ကြီးကပြောဆိုခဲ့တာပါအဲ့ဒီနောက်မှာတော့ရုရှားစိုးသွားနိုင်ငံများလို့ဝင်ကြီးကပြောဆိုတဲ့မြောက်ကိုရီးယားနဲ့အီရန်နောက်အစွန်းရောက်ဝါဒီအဖွဲ့တွေရှိတယ်လို့လည်းဝင်ကြီးအက်စပါကပြောပါတယ်အကြောင်းကတော့သမရရှိရဲ့အုပ်ချုပ်မှုအောက်မှာတရုတ်ကွန်မြူနစ်ပါတီရဲ့ဥတီချက်လွှဲချော်မှုကပိုများပြီးတော့မြန်ဆန်လာတယ်လို့ဝန်ကြီးကထောက်ပြပါတယ
် More internal repression, more predatory economic practices, more heavy-handedness
တရုတ်နိုင်ငံတွင်ဖိနှိပ်မှုတွေပိုများလာတယ်စီးပွားရေးမှာပိုပြီးခေါင်းပုံဖြတ်အမျက်ထုတ်လာပြီးပိုပြီးလက်တင်းကျပ်ထိန်းချုပ်လာတယ်သူ့အနေနဲ့အစိုးရဆုံးကိစ္စကတော့စီးရေးရက်တီချက်ပိုပြီးတော့တင်းမာလာတာဖြစ်တယ်လို့အမေရိကန်ကာကွယ်ဝင်ကြီးအက်စပါကကမ္ဘာခေါင်းဆောင်တွေနဲ့စစ်တပ်အကြီးအကဲတွေကိုစနေနေ့ကပြောဆိုတာဖြစ်ပါတယ်ကာကွယ်ဝင်ကြီးရဲ့သတိပေးချက်အတိုင်းပဲအမေရိကန်နိုင်ငံချိုင်းဝင်ကြီးမိုက်ပွန်ပီယိုကလည်းတရုတ်ဆက်သွယ်ရေးလုပ်ငန်းကြီးဟွာဝေကိုရည်ရွယ်ပြီးပြောဆိုပါတယ်ဟွာဝေနဲ့တခြားတရုတ်ထောက်ပံ့ထားတဲ့ဤပညာကုမ္ပဏီတွေဟာတရုတ်ထောက်လှမ်းရေးရဲ့အသုံးချကံဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါမြို့နယ်လုံခြုံရေးညီလာခံကိုလာတက်တဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကတော့ဟွာဝေနဲ့ပတ်သက်တဲ့အမေရိကန်ရဲ့ဆွဆွဲချက်ကမမှန်ကန်မှုဆိုပြီးတုံ့ပြန်သွားပါတယ်
အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့တာလီဘန်တွေနဲ့ဆက်စပ်ညှိနှိုင်းပြီးတဲ့နောက်တရင်တစ်ပတ်ကြာစမ်းသပ်ကာလဖြစ်အကြမ်းဖက်မှုတွေရောပါရေးစတင်နိုင်မယ့်ရက်ကိုဆွေးနွေးနေတဲ့အကြောင်းအမေရိကန်ကာကွယ်ဝန်ကြီးမတ်ကက်စပါကပြောလိုက်ပါတယ်စတင်မယ့်ရက်ကိုညှိနှိုင်းနေဆဲဖြစ်တဲ့အတွက်အထူးကြမပြောနိုင်သေးတဲ့အကြောင်းဂျာမနီနိုင်ငံမြို့နှစ်မြို့ကနိုင်ငံတကာလူညွှန်းညီလာခံတက်နေတဲ့ဝန်ကြီးစပါကစတင်နေမှာပြောလိုက်တာပါအကြမ်းဖက်မှုတွေရောပါရေးယာယီစီစဉ်ကနေတာလီဘန်သမ္မတတွေနဲ့ငင်းကြိုင်းသဘောတူညီချက်ရတဲ့အထိဦးတည်နိုင်ပြီးအမေရိကန်ရဲ့အရှိချုံစစ်ပွဲကိုတော်တဲ့နယ်လို့အာဖဂန်နိုင်ငံမှာရောက်နေတဲ့အမေရိကန်တပ်ဖွဲ့ဝင်1,300လောက်ဟာလည်းနေရပြန်နေလိမ့်မယ်လို့အမေရိကန်တာဝန်ရှိသူတွေကပြောဆိုထားကြပါတယ
်။ VOA အမေရိကန်တမန်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9683ไฮโดรมีเตอร์48 kHz 6153ญาเนดุติยานายเวมาไลน์เลมิเตอร์190 kHz 1505โรกันนี่ทุ่มเล่นไปได้บาเลยရှင
် VOA เมียนมาไวซีซั่นရဲ့တင်းင်းခွေနေမနေ့ခင်းတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှမင်းနိုင်ငံမြောက်ပိုင်းကတောင်ထူထက်ရာဒေသအပေါ်စနေနေ့တုန်းကဆော်ဒီအာရေဗျာဥဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေအတွင်းအရက်သား30ကျော်သေဆုံးခဲ့ရတယ်လို့ကုလသမဂ္ဂရဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအဖွဲ့အကြီးအကဲကပြောဆိုပြီးတုံလုံ6ချားပွေတိုက်ခိုက်မှုအဖြစ်လည်းပြောဆိုသွားပါတယ်ဆော်ဒီဥဆောင်တဲ့ညွန်ဖောင်းအဖွဲ့ရဲ့စစ်လေရင်တစင်းကိုဂျော့ပြည်နယ်ထဲမှာပြစ်ချခဲ့ကြောင်းရီမင်းသဘောဟူတီတွေကပြောဆိုပြီးနိုင်ပိုင်းအတွင်းမှာပဲဆော်ဒီဥဆောင်တဲ့ညွန်ဖောင်းအဖွဲ့ကတိုက်ခိုက်ခဲ့တာပါ။တောက်ကြနေနှောင်းပိုင်းကတော်နေဒိုစစ်လေရင်ပြစ်ချခံခဲ့ရပြီးတဲ့နောက်အဲ့ဒီဒေသတွင်ကယ်ဆယ်ရေးစစ်ဆင်ရေးမှာဖြစ်နိုင်ခြေရှိတဲ့ပြစ်စီမှုတွေကိုစုံစမ်းနေတယ်လို့ညွန်ဖောင်းအဖွဲ့ရဲ့ပြောခွင့်ရဗိုလ်မှူးကြီးတာကီအယ်မာလီကီရဲ့ပြောဆိုချက်ကိုကိုကားပြီးဆော်ဒီနိုင်ငံပိုင်သတင်းအေဂျင်စီကဖော်ပြပါတယ်။ဟူတီတပုံတွေကိုတိုက်ခိုက်နေတဲ့ရီမင်အစိုးရတပ်ဖွဲ့ကိုလေကြောင်းထောက်ပံ့မှုပေးနေတဲ့လေယာဉ်ဖြစ်တယ်လို့လည်းဗိုလ်မှူးကြီးအယ်မာလီကီကပြောဆိုခဲ့ပါတယ်ရှင်။
တောင်ဆူရနိုင်ငံမှာ2019ဇန်နဝါရီလတည်းကတော့ဖန်တီးထားခဲ့တဲ့ပြည်နယ်ပေါင်း32ခုကိုသမရဆယ်ဗာကီးယားကပြန်လည်ရှင်းချလိုက်ပါတယ်။တန်ပြီမှာကြုံနေရတဲ့9နှစ်ကြာပြစ်ပကကိုဖြစ်ရှင်းရမှာအဓိကအတားအဆီးတစ်ခုဖြစ်နေတဲ့ပြည်နယ်သတ်မှတ်မှုတွေကိုတော့အစိုးရဖော်ဝင်နေချင်မေးပုဂ္ဂိုလ်တွေပါတီထိတ်တန်းခေါင်းဆောင်တွေလူညုံရင်းရာရှိတွေနဲ့စနေနေ့ကတွေ့ဆုံခဲ့ပြီးတဲ့နောက်ရုပ်တရက်ကြေညာလိုက်တာပါ။ပြည်နယ်ဆယ်ခုနဲ့ပီပာရူဝန်နဲ့အပြာထူးချုပ်ခွင့်ရဒေသ3ခုဖြစ်သတ်မှတ်သွားမှာဖြစ်တဲ့အကြောင်းလဲသမရကပြောပါတယ်။မီလန်ပေါင်းစုံကိုစင်စာတုံးတက်ပြီးချမှတ်ခဲ့တဲ့အခုနောက်ဆုံးဆုံးဖြတ်ချက်ဟာတိုက်ပင်ညွေရေးကိုထိသိမ်းနိုင်မှာဖြစ်တယ်လို့ပြည်ကတိကြောင့်တောင်ဆူရနိုင်ငံသားတွေကြုံနေရတဲ့ဒုက္ခတွေကနေသက်သာရနိုင်မှာဖြစ်တဲ့အကြောင်းလည်းပြောဆိုထားတာပါ။သမရခီယာနဲ့သဘုံခေါဆာရစ်မာချာတို့ကြားတောင်ဆူရနိုင်ငံမှာရှိတဲ့ပြည်နယ်အရေးအတွက်နဲ့ပတ်သက်လို့သဘောတူညီမှုမရနိုင်တဲ့ကြောင့်ညွတ်တဲ့အစိုးရတရဖွဲ့စည်းကြန့်ကြာနေတာလည်းဖြစ်ပါတယ်။
စီးရီးယားနိုင်ငံမြို့တော်ဒမတ်စကပ်အနီးကပြင်းမှန်၅ခုကိုအစ္စရေးကသူတို့သိမ်းပိုက်ထားတဲ့ဂိုလန်ကုန်းမြင့်ကနေဒုံးကျည်တွေနဲ့တိုက်ခတ်ခဲ့တယ်ဆိုပြီးစီးရီးယားကပြောပါတယ်။အဲ့ဒီဒုံးကျည်တွေတဲကအများအပြားကိုတော့စီးရီးယားတပ်ဖွဲ့ကပစ်ချခဲ့ပါတယ်။တိုက်ခတ်ခံရမှုအတွင်းစီးရီးယားနဲ့အီရန်တိုက်ခတ်ရေးသမားအနည်းဆုံး9ဦးသေဆုံးခဲ့တယ်လို့လည်းပြောဆိုကြပါတယ်။ချာတာပရိညာကတိုက်ခတ်မှုနဲ့ပတ်သက်လို့တော့အစ္စရေးဘက်ကတစုံတရာမှတ်ချက်ပေးပြောဆိုတာမရှိပါဘူး။
စီးရီးယားနိုင်ငံမှာသဘုံတွေတက်ဆွဲထားတဲ့နောက်ဆုံးနေမျိုးကိုအစိုးရကထုတ်စစ်တွေဆက်လက်ဆင်နွှဲနေရမှာပဲ။အီတလီပြည်နယ်မှာတူရကီနိုင်ငံကအမြောက်ကားတွေတန်ချက်ကားတွေချထားလိုက်ပါတယ်။တူရကီကအစင်းမြင့်လေရင်ပြည်လက်နက်တွေတန်ချက်ကားပြည်လက်နက်တွေအပြင်အမြောက်တွေတန်ချက်ကားတွေနဲ့သဘုံတွေကိုစစ်ကူတွေတိုးမြှင့်ပေးနေတယ်လို့လည်းသတင်းတွေထွက်နေတာပါ။ဒီလောက်ကောင်မှနောက်ဆုံးထားပြီးစီးရီးယားအစိုးရတပ်တွေအီတလီပြည်နယ်ကပြန်မဆုတ်ရင်တိုက်ထုတ်မယ်အကြောင်းတူရကီသမ္မတရီချစ်တယ်အာရဝန်ကသတိပေးပြောဆိုခဲ့ပြီးတဲ့နောက်မှာပဲစစ်အင်အားတွေဖြစ်တင်းနေတာလည်းဖြစ်ပါတယ်။ဒီလာတဲ့စီးရီးယားစစ်တပ်ကတူရကီစစ်သား14ရက်ကိုတပ်ဖြတ်ခဲ့ပြီးနောက်တူရကီသမ္မတရဲ့သတိပေးချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ
်။ထိုင်တန်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုအောင်လင်ဦးတို့ပြောပြခဲ့ကြတာပါခင်ဗျာ။အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာအခုရင်ဆုံးတော့စိတ်ဝင်စားဖွယ်ရာသတင်းတွေကိုထုတ်လွှင့်သွားမှာဖြစ်ပါတယ်။ပြည်သူနိုင်ငံမှာတရုတ်ခရီးသွားသူကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်သေဆုံးခဲ့ရပြီးဒါဟာအာရှတိုက်ရဲ့အပြင်ဘက်မှာဥရောပတိုက်အတွင်းဗိုင်းရပ်စ်ပိုးကြောင့်ပထမဆုံးသေဆုံးမှုဖြစ်တယ်လို့ပြောကြားလိုက်တာကြောင့်ကမ္ဘာတစ်လွှားမှာပို့ပြီးတော့စိုးရိမ်လာကြပါတယ်။အာဖရိကတိုက်မှာလည်းဗိုင်းရပ်စ်ကူးစက်ခံရသူတဦးကိုတွေ့ရှိထားပါတယ်။တရုတ်နိုင်ငံတွင်မှစနေနေ့နောက်ဆုံးစီးနေရသေဆုံးသူ 1,500 ကျော်သွားပါပြီ။တရုတ်အစိုးရကဗိုင်းရပ်စ်ထိန်းချုပ်ရေးပို့ပြီးတော့ဆောင်ရွက်နေပါတယ်။ကမ္ဘာတစ်လွှားကိုရိုနာဗိုင်းရပ်စ်နောက်ဆုံးအခြေအနေကိုမတ်တင်ကြီးတိုက်စူးစီးတင်ပြထားပါတယ်
။ပြင်သစ်နိုင်ငံမှာရောက်နေတဲ့အသက်80အရွယ်တရုတ်ခီးသွားအမျိုးသားတဦးကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်သေဆုံးကြောင်းပြင်သစ်ကျန်းမာရေးဝန်ကြီးဌာနကစနေနေ့မှာကြေညာပါတယ်။ပြင်သစ်ကျန်းမာရေးဝန်ကြီးအက်နက်ဘူဆန်ကအခုလိုပြောပါတယ်
။ Il s'agit là du premier décès par le coronavirus.
အာရှတိုက်ပြင်ပမှာပထမဆုံးသောသေဆုံးမှုဖြစ်ပါတယ်။နောက်ပြီးဥရောပမှာလည်းပထမဆုံးသေဆုံးမှုဖြစ်ပါတယ်လို့ပြောသွားတာပါ။အခုပြင်သစ်မှာသေဆုံးရတဲ့တရုတ်ခီးသွားအမျိုးသားကကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဖြစ်နေတဲ့တရုတ်နိုင်ငံဟူပေပြည်နယ်ကဖြစ်ပြီးပြင်သစ်ကိုဇန်နဝါရီလလယ်ပိုင်းကရောက်ရှိလာသူပါပြင်သစ်ကိုရောက်ပြီးရက်ပိုင်းအကြာမှာပဲသူ့ကိုဆေးရုံတင်ခဲ့ရတာဖြစ်ပါတယ်သမီးဖြစ်သူလဲကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရပြီးသူမရဲ့အခြေအနေကတော့တိတ်မဆိုးရင်ရဘူးလို့ယူဆတဲ့အကြောင်းလဲပြင်သစ်ကျန်းမာရေးဝန်ကြီးကပြောပါတယ်တရုတ်ပြည်မှကြီးပြင်ပအာရှတိုက်အတွင်းသေဆုံးသူ3ဦးရှိခဲ့ပြီးဖိလစ်ပိုင်ဟောင်ကောင်နဲ့ဂျပန်တို့မှဖြစ်ပါတယ်တချိန်တည်းမှာပဲအာဖရိကတိုက်အတွင်းမှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူပထမဆုံးတဦးကိုတွေ့ရှိထားကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့အာဖရိကဒေသဆိုင်ရာညွှန်ကြားရေးမှူးဒေါက်တာမာရှီဒီဆိုမိုတီကစနေနေ့မှာအတည်ပြုပြောပါတယ်
En Afrique ou bien sur le continent africain nous avons
Africa တိုင်းမှာမနေ့ကအီဂျစ်မှာပထမဆုံးကူးစက်ခံအတည်ပြုထားသူတယောက်ရှိပါတယ်ဒီမတိုင်ခင်ကသတိပေးချက်တွေရှိခဲ့ပေမဲ့ကူးစက်ခံရသူမရှိခဲ့ပါဘူးလို့ပြောသွားတာပါလူနာကိုလည်းစစ်ရုံမှာတီးကြားခွဲထားပါတယ်ဗိုင်းရပ်စ်ကူးစက်ခံထားရသူကအီဂျစ်နိုင်ငံသားမဟုတ်ဘူးလို့ကျန်းမာရေးဝန်ကြီးဌာနကြေညာချက်မှာပြောပေမဲ့ဘယ်နိုင်ငံသားလဲဆိုတာကိုတော့ပြောဆိုမထားပါဘူးနိုင်ငံအတော်များများကတော့တရုတ်ကနေလာရောက်မှုတွေကိုကန့်သတ်ထားပြီးအဓိကလေကြောင်းလိုင်းကြီးတွေကလည်းတရုတ်နယ်ပြန်တက်တဲ့ခီးစဉ်တွေကိုတော့ရပ်ဆိုင်ထားပါတယ်။တရုတ်နိုင်ငံပြင်ပကိုရိုနာဗိုင်းရပ်စ်အများဆုံးကူးစက်ခံထားရတာကတော့ဂျပန်ကမ်းလွန်မှာတီးခြားခွဲထားတဲ့အပျော်စီးသင်္ဘောပေါ်မှာဖြစ်ပြီးကူးစက်ခံထားရသူ285ဦးထိရှိနေပါတယ်။ဂျပန်ကမ်းလွန်မှာတီးတန့်ခွဲထားတဲ့ Diamond Princess အပျော်စီးသင်္ဘောပေါ်ကအမေရိကန်နိုင်ငံသားတွေကိုကဲထုတ်ဖို့အမေရိကန်အစိုးရကဂျပန်ကိုလေရင်တစင်းဆီလွတ်ထားပြီးတနင်္ဂနွေနေ့မှာဆက်ရောက်မယ်လို့ပြောဆိုထားပါတယ်။နောက်အာရှစိတ်ကန့်အတော်များများကကန့်ကွက်ခွင့်ညှင်းပယ်ခံခဲ့ရတဲ့အပျော်စီးသင်္ဘော MS Westerdam ကတော့ကမ်ဘောဒီးယားနိုင်ငံမှာနောက်ဆုံးကန့်ကွက်ခွင့်ရခဲ့ပြီးခရီးသည်တွေတောက်ချနေကစားလို့ကမ်ဘောတက်ခွင့်ရပါတယ်။ကမ်ဘောဒီးယားနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီး W Patrick Murphy ကလည်း
The world is grappling right now with a public health challenge.
လူ့ကျန်းမာရေးဆိုင်ရာစင်ကိုကျန်းတဲ့ကမ္ဘာမှာရင်ဆိုင်နေရပါတယ်။အခုညလိုအပ်နေတဲ့သူတွေအတွက်ကမ္ဘောဒီးယားကစစ်ကမ်းကိုဖွင့်တဲ့အသုံးပြုခွင့်ပေးခဲ့တဲ့အတွက်လည်းကျေးဇူးတင်ပါတယ်။ဒါခိုင်မာအားကောင်းတဲ့သတင်းစကားတစ်ခုပါရလဲရောက်ပါတယ်။ကျွန်တော်အနေနဲ့ချင်းချင်းကူညီကြရမှာပါ။ဒီမှာလိုက်လာတဲ့ခီးတွေတွေကဌာနေပြန်လို့ရတဲ့နိုင်ငံသီးသီးကတာမန်နိုင်ငံသားတွေဖြစ်ပါတယ်။ဒါဆန်ပြတ်လို့ရလဲဖြစ်ပါတယ်။ကျန်းနိုင်ငံအနေနဲ့လည်းအကူအညီလိုတဲ့သူတွေကိုအလားတူအကူအညီပေးမယ်လို့မျှော်လင့်ပါတယ
်။ဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုထိချုပ်ရေးအတွက်ကူးစက်မှုအဆိုးဆုံးဖြစ်နေတဲ့ဟူပေပြည်နယ်နဲ့ပြည်နယ်မြို့တော်ဝူဟန်တို့ကလူပေါင်း56သန်းကိုအစိုးရကခီးသွွာလာခွင့်ပိတ်ထားပြီးတီးခြားခွဲထားပါတယ်။အဓိကကူးစက်ပြန့်နှံ့မှုဖြစ်တဲ့ဒေသရဲ့အဝေးမှာရှိတဲ့မြို့အတော်များများမှလည်းအိမ်ပြန်ထွက်ခွင့်ပေးတဲ့လူဦးရေကိုတင်းတင်းကြပ်ကြပ်ကန့်သတ်ထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတိုက်ဖျက်ရေးဆောင်ရွက်ချက်ဟာဆိုရင်တရုတ်အစိုးရရဲ့အုပ်ချုပ်မှုစနစ်နဲ့အုပ်ချုပ်မှုစွန့်ရည်အတွက်စမ်းသပ်မှုကြီးဖြစ်တယ်လို့လဲသမ္မတရှီချင်းပင်ကဖေဖော်ဝါရီလ3ရက်နေ့မိန့်ခွန်းမှာပြောဆိုခဲ့တဲ့အကြောင်းစနေနေ့တုန်းအစိုးရမီဒီယာကဖော်ပြခဲ့ပါတယ်ရှင်
။မတ်သိန်ကြီးတိုင်းပြောပြသွားတာပါ။အခုတခါတော့အာဖဂန်ညီညာရေးအခြေအနေကြည့်ရအောင်ပါ။အာဖဂန်နစ္စတန်မှာအလုံးစုံညီညာရေးကိုဥတီသွားစေမဲ့နီလန်တရအဖြစ်အမေရိကန်နဲ့တာလီဘန်တပ်ဖွဲ့တွေကြားအပြန်အလှန်တိုက်ခိုက်မှုတွေချော့ချသွားမဲ့စမ်းသပ်ကာလတစ်ခုကိုမကြာခင်စတင်ဖို့သဘောတူလိုက်ပါပြီ။တပတ်ကြာမြင့်မဲ့စမ်းသပ်ကာလအတွင်းနှစ်ဖက်စလုံးတိုက်ခိုက်မှုတွေချော့ချဖို့စိတ်အားထက်သန်နေချိန်မှာပဲအမေရိကန်တပ်တွေရုတ်သိမ်းပြီးနောက်ပိုင်းချုပ်ဆိုမဲ့သဘောတူညီချက်ထဲအာဖဂန်လူအခွင့်အရေးအမျိုးသမီးလူပညာရေးနဲ့အခြားအာမခံချက်တွေပါမလားဆိုတာမသိရသေးပါဘူး။ VOA သတင်းတောက် Artic Dronel Larry ရဲ့ပေးပို့တဲ့သတင်းကိုကိုရဲမင်းထွန်းကပြောပြမှာပါ
။ဂျာမနီနိုင်ငံမှာကျင်းပတဲ့ Munich လုံခြုံရေးညီလာခံမှာ American နိုင်ငံသားဝန်ကြီး Mike Pompeo နဲ့ကာကွယ်ရေးဝန်ကြီး Mark Asparo တို့ Afghanistan သမ္မတ Ashraf Ghani နဲ့ကြားပေါက်တွေ့ဆုံခဲ့ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကအဲ့ဒီလိုတွေ့ဆုံခဲ့ရမှာအာဖဂန်နစ္စတန်မှာ18တကြာတပ်ဆွဲထားရှိတဲ့အမေရိကန်တပ်တွေရုပ်သိမ်းရေးကိုလမ်းပွင့်သွားစေနိုင်ပဲကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်။အဲ့ဒီအထက်နိုင်ငံတွင်းကရပ်ဘက်အဖွဲ့တွေကြားတိုက်ခိုက်မှုတွေရှော့ချရေးအစီအစဉ်လည်းပါဝင်ခဲ့ပါတယ်။ဒီအစီအစဉ်သာအောင်မြင်သွားရင်တော့အာဖဂန်နစ္စတန်နိုင်ငံရဲ့အနာဂတ်နိုင်ငံရေးလမ်းပြမြေပုံရေးဆွဲနိုင်မဲ့ကျယ်ပြန့်တဲ့စစ်ဆက်ဆွေးနွေးပွဲတွေအတွက်လမ်းပွင့်သွားမှာဖြစ်ပါတယ်။အာဖဂန်ပြည်သားညွန်ပေါအစိုးရအမှုဆောင်အရာရှိချုပ်အဗ္ဒူလာအပါဝင်အာဖဂန်တာဝန်ရှိသူတွေကဒီကနဦးအစီအစဉ်ကိုကြိုဆိုကြပါတယ်
။ Umidwari ha ijad shoda goftan nemitanim kamakar
There is hope. We can't say everything.
ညွန်ချက်ကရှိနေပါတယ်။ရှုမြင်ပြဿနာအလုံးကိုဖြေရှင်းသွားနိုင်မယ်လို့မပြောနိုင်ပါဘူး။လုံလုံရရအပြစ်ခတ်ရစေးအာဖဂန်ဖွဲ့တွေကြားဆွေးနွေးပွဲတွေလုပ်ရင်းနဲ့အာဖဂန်ပြည်သူတွေကြားညီညွတ်တရားမှုရရှိရေးလမ်းဖွင့်ပေးဖို့အကြံဖက်တက်ခဲ့တာတွေနဲ့စစ်ရှင်ကိုရှော့ချဖို့လည်းလိုပါတယ်။
တဖက်တိုက်ခိုက်တာတွေတိတိတသာရှော့ချသွားနိုင်သည့်ထားအာဖဂန်နစ္စတန်မှာခက်ခက်ခဲခဲရယူထားတဲ့အောင်မြင်မှုတွေဟာအမေရိကန်တပ်တွေရုံသိမ်းအပြီးရေရှည်တည်တတ်ပါမလားဆိုတာကိုတော့လူများကစိတ်ပူပန်နေကြပါတယ
် We have to be careful about how the situation is going to evolve
လူထဲစုတွေမြို့ပြည်တွေနဲ့လူငယ်တွေရဲ့အခွင့်အရေးတွေနဲ့မီဒီယာလွတ်လပ်ခွင့်လိုအခွင့်အရေးတွေကိုအကာအကွယ်ပေးဖို့ဘယ်လိုအနေအထားမျိုးဖြစ်ပေါ်လာမလဲဆိုတာကိုသတိထားစောင့်ကြည့်ရမယ်လို့ဥရောပသမဂ္ဂအဖွဲ့ EU ရဲ့အာဖဂန်နစ္စတန်နိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Roland Kobia ကသုံးသပ်ပြောကြားသွားတာပါသူတေတီ Peter Bergen ကတော့အာဖဂန်နစ္စတန်နိုင်ငံမှာရရှိထားတဲ့အဖွဲ့အစည်းပိုင်းနဲ့လူမှုရေးပိုင်းဆိုင်ရာအောင်မြင်တိုးတက်မှုတွေရရှိတည်တဲ့ခံပြေးရေးအတွက် American တွေဆက်ရှိနေဖို့လိုအပ်တယ်လို့ဆိုပါတယ
် I think we already know that
ကျွန်တော်တို့အားလုံးတည်ပြီးသားဖြစ်လိမ့်မယ်လို့ထင်ပါတယ်။အမေရိကန်တွေအကုန်လုံးမရှိတော့ဘူးဆိုတာနဲ့ဒီအဖွဲ့အစည်းတွေအားလုံးအလျှော့ပေးကြရပါလိမ့်မယ်။ဒါကြောင့်အမေရိကန်တို့ထွက်မသွားဖို့ကျွန်တော်မျှော်လင့်နေပါတယ်
။အာဖဂန်မျိုးသမီးတွေရဲ့အခွင့်အရေးနဲ့ပတ်သက်လို့ကတော့အာဖဂန်မျိုးသမီးတွေပေါ်မှာမူတည်နေပါတယ်လို့နော်ဝေနိုင်ငံဆိုင်ရာအာဖဂန်မျိုးသမီးတာဝန်ကြီးဖြစ်တာဝန်ထမ်းဆောင်ခဲ့ဖူးသူရှူကရီယာဘရာဇိုင်းကယုံကြည်နေပါတယ
်။ကနကီချမန်ကဘဇူ I asked the Afghan women not to be homeless.
နိုင်ငံရေးကစားကွက်ထဲအားကိုးရမယ်တားခေါင်တွေဖြစ်သွားတော့မယ်ဆိုပြီးမျှော်လင့်ချက်တွေကင်းမယ်မသွားကြဖို့အာဖဂန်အမျိုးသမီးတွေကိုကျမပန်ကြားလိုပါတယ်။ဘာကြောင့်လဲဆိုတော့ကျမတို့အမျိုးသမီးတွေဟာဒီလူအဖွဲ့အစည်းရဲ့အရှိတရားပါ။အာဖဂန်အစိုးရနဲ့ပူးပေါင်းမဲ့ဘယ်နိုင်ငံရေးအဖွဲ့မဆိုကျမတို့အမျိုးသမီးတွေဆိုတာအာဖဂန်လူအဖွဲ့အစည်းရဲ့အစိတ်အပိုင်းဖြစ်တယ်ပြီးတော့ကျမတို့ရဲ့အခွင့်အရေးကိုလေးစားရမယ်ဆိုတာတွေကိုသိရှိနားလည်ထားရပါမယ်ကျမတို့ဆက်ပြီးတိုက်ပွဲဝင်နေမှာပါနှုတ်ဆက်နေမှာတော့မဟုတ်ပါဘူး
အမေရိကန်နဲ့တာလီဘန်တို့အကြားရရှိခဲ့တဲ့သဘောတူညီချက်ကအာဖဂန်ပြည်သူတွေအတွက်မရေရာမသေးချာမှုတွေဖန်တီးနေပေမဲ့လည်းဒီအာဖဂန်စစ်ပွဲကိုအဆုံးသတ်ပြစ်မယ်ဆိုပြီးရွေးကောက်ပွဲကိရိပေးခဲ့သူသမ္မတထရမ့်အတွက်ကတော့နိုင်ငံရေးအရာပုံမအားကောင်းစေလိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ
ကိုရဲမင်းထွန်းရဲ့တင်ပြချက်ဖြစ်ပါတယ်အခုတော့ Frontier မြန်မာမီဒီယာကပေးပို့တဲ့ဒုအတန်းအစီအစဉ်ကိုနားဆင်နိုင်ပါပြီ
လာပါရှင်မြန်မာနိုင်ငံအတွင်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ဘတ်စင်ပေါ့ဒ်ကတ်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့တဝက်အထူးစီးပွားရေးဆောင်မှာရှိတဲ့ဒေသခံတွေရဲ့အနာဂတ်ကိုရှာဖွေတင်ဆက်သွားမှာပါက
ျွန်တော်အဆုံးပြန်မှုစီမံကိန်းမှာအဓိကဦးစားပေးတာကလို့တဲ့ Technology အပြင်အရင်မမြင်ဘူးပြီးလို့ရှိရင်တော့ Device Nest လောက်တာလုံငန်းဖန်တီးနိုင်မှု job creation ကိုဦးစားပေးတဲ့လုပ်ငန်းတွေဒါမျိုးကျွန်တော်ဦးစားပေးလို့ဆောင်ရွက်တာဖြစ်ပါတယ
်ဒီဆောင်မကိုဒဝဲဝက်ရှ်မှသတင်းတောက်ကိုစော်ကရေးသားထားပြီးဖိုးချန်းကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ
်နဘူးလေဒေသမှာနေထိုင်ကြတဲ့ဒေသခံတွေဟာအထူးစီးပွားရေးဆောင်နဲ့ပတ်သက်တဲ့သတင်းတွေကိုစိုးရိမ်ပူပန်စွာနဲ့နားဆွေးနေကြပါတယ်ရေဖြူမြို့နယ်နဘူးလေဒေသမှာ196စကွဲကီလိုမီတာကျယ်ဝန်းတဲ့စစ်မှုဇုံနဲ့ကုန်သွယ်ရေးအကြီးအကျယ်ပြုလုပ်ဖို့အတွက်ရွေးချယ်ထားခံရတဲ့နေရာတစ်ခုလည်းဖြစ်ပါတယ်။အဲ့ဒီစီမံကိန်းသာအောင်မြင်ခဲ့မယ်ဆိုရင်ဒဝဲစီးပွားရေးဇုံဟာရှီတုံအာရှမှာအကြီးဆုံးစီးပွားရေးဇုံဖြစ်လာမှာပါ။
အထမအဦးဆုံးပြည်ထောင်စီမံကိန်းမှာအဓိကဦးစားပေးတာကလို့တဲ့ Technology အပြင်အရင်မမြင်ဘူး။ပြီးလို့ရှိရင်တော့ Device Nest လောက်တာလုံငန်းဖန်တီးနိုင်မှု Job Creation ကိုဦးစားပေးတဲ့လုပ်ငန်းတွေဒါမျိုးကျွန်တော်ဦးစားပေးလို့ဆောင်ရွက်တာဖြစ်ပါတယ်
။အထူးစီးပွားရေးဆောင်တွင်မူဒေါက်တာတင်ထွနိုင်ကပြောဆိုခဲ့တာဖြစ်ပါတယ်။2008ခုနှစ်မှာနားလည်မှုဆွဲထုတ်လာရေးထိုးပြီးစတင်ကုန်ထည့်ပေါ်ခဲ့တဲ့ဒဝဲထူးစီးပွားရေးဆောင်စီမံကိန်းကို2013ခုနှစ်မှာရန်နာခဲ့ပါတယ်။အဲ့ဒီနောက်ပိုင်းမှာထိုင်းမြန်မာနှစ်နိုင်ငံဆိုးရတော့ကုန်ထည့်ပေါ်သောစီမံကိန်းအဖြစ်တွင်ပြောင်းခဲ့ပြီးစီမံကိန်းဆက်လက်လုပ်ကိုင်ဖို့ကြကြာနေတာဖြစ်ပါတယ်။ဒေသခံတွေကတော့စီမံကိန်းနဲ့ပတ်သက်တဲ့တိုးတက်မှုအကြောင်းအရာတွေကိုသူတို့ကိုအသိပေးတိုင်ပင်သိတယ်လို့ဆိုပါတယ်။ဘွာကြေးရွာမှာနေထိုင်တဲ့မချူချူဝင်းကတော
့အမှုချက်လည်းရှင်းရှင်းလင်းလင်းမသိရဆိုတော့သူ့လိုစီထက်မှာပေါ့အမှုဇဝေဇဝဖြစ်နေ
ဒေသခံတွေကဒီချက်လက်တွေကိုရှင်းရှင်းလင်းလင်းမသိဘူးဆိုရင်သူတို့စိတ်ထဲမှာဇဝေဇဝဖြစ်နေလိမ့်မယ်။ဘာဖြစ်လို့လဲဆိုရင်ကျွန်တော်တို့ရွာဘက်မှာထင်ထားတာကတမျိုးသူတို့လုပ်နေတာကတမျိုးဖြစ်နေတယ်ရှင့်။တယောက်နဲ့တယောက်လည်းပြန်လည်ဆွေးနွေးမှုမရှိတော့ကျွန်တော်တို့ရွာကမသိဘူးရှင့်။ဆိုရပြုပါမှုတွေရှိနေတယ်ပေါ့ရှင
်နောက်ဆုံးမှာတော့စီမံကိန်းဖျက်ဖျက်တိုးတက်မှုနဲ့ပတ်သက်တဲ့ပြည်သူ့ကြားနာပွဲတစ်ခုကိုဇန်နဝါရီလ29ရက်နေ့ကပြုလုပ်ခဲ့ပါတယ်ဒါပေမဲ့လည်းမကြာခင်မှာစီမံကိန်းလှုပ်ဖို့ရွေးချယ်ထားတဲ့နဘူးလေဒေသနဲ့မြစ်တာမြို့နယ်တို့မှာကျင်းပခဲ့တာမဟုတ်ပါဘူးအဲ့ဒီနေရာတွေမှာကျင်းပမယ့်အစားစီမံကိန်းနဲ့မိုင်20ကျော်ဝေးတဲ့ဒဝဲမြို့တော်ခမ်းမမှာကျင်းပခဲ့တာဖြစ်ပါတယ်ဒီလိုမျိုးစီမံကိန်းနဲ့ဝေးတဲ့နေရာမှာကျင်းပတာဒေသခံတွေရဲ့တရားမျှတမှုမရှိဘူးလို့မချူချူကယုံကြည်ပါတယ
်အခုမြို့တော်ခမ်းမမစီဝေးလောက်ကကျွန်မတွေကကျွန်ကျောက်မှတန်ကျောက်နာတာလိုက်လို့လူမျိုး
အခုမြို့တော်ခမ်းမမစီဝေးလောက်တာကတန်ကျောက်တော်နဲ့တက်လက်လာတဲ့သူတွေလောက်ပဲသိရတာရှိရရမှာကြာခဲ့သူတွေတကယ်နေလာတဲ့သူတွေဆိုရင်မသိရဘူးရှင်ကျွန်မတို့ကဆက်ကရှိလို့တက်လာနိုင်တယ်သူတို့ကလာချင်ပေမဲ့ဆက်ကမရှိဘူးကောက်ကျုံရှိဘူးဆိုရင်တက်လာလို့မရတဲ့သူတွေအများကြီးရှိတယ်ရှင်
တိုင်းစီမံကိန်းနဲ့ဘာသာရေးဝန်ကြီးဒေါ်ကြီးချိုကတော့ပြည်သူ့ကြားနာပွဲတွေကိုတဝက်မှလှုပ်ဖြစ်တဲ့အကြောင်းကိုခုလိုပြောပြပါဗျာ
။ဒီတလောလေးစိုးရအဖွဲ့တစ်ဖွဲ့လုံးတော်တော်အလုံးများတယ်။ကျွန်မလည်းစီပွဲတွေတွားနေရတဲ့အချိန်တွေရှိတယ်။အဲ့ဒီမှာကျွန်မတို့အချိန်လူပြီးလှုပ်တာ။အာတကယ်တော့ဟိုနေတွေရောဆင်းဖို့ကမမိသွားတာ။စီစဉ်ထားပြီးဖြစ်သွားတာမဟုတ်ဘူး။မမိသွားလို့မိသလောက်လှုပ်တာ။ဒါပေမဲ့အခုအတွေ့အကြုံအရရောနောက်ပြီးတော့ဒီအရင်စီမံအစီအစဉ်ထားတဲ့အတိုင်းရောနောက်ဆိုရင်ရွာတွေပါဆင်းမှုအစီအစဉ်ရှိပါတယ်
။ဒွေထူးစီပွဲရေးဆောင်စီမံကိန်းရဲ့ရေးပေါ်မှုကိုရှော့တွဲလို့မရပါဘူး။စီမံကိန်းကနေဒေသခံအများပြားကိုထောင်ထဲချီတဲ့လုပ်တွေဖန်တီးပေးဖို့ဆိုပြုထားပါတယ်။ဒါပေမဲ့စိုးရကလည်းမြေယာအများပြားကိုရပ်ယူထားပါတယ်။ဒီစီပွဲရေးဆောင်ဟာဒွေစီမံကိန်းနဲ့ပတ်သက်ပြီးဒေသခံများရှင်းလင်းစွာသိလိုတဲ့အချက်များနဲ့တစ်ခုမှရွကြေးကိစ္စဖြစ်ပါတယ်။26ရင်းနေမှာကျင်းပတဲ့ရှင်းလင်းပွဲမှာပြောဆိုချက်အရ စီမံကိန်းဧရိယာတွင်းကမြေရောင်ကျင်းငွေကိစ္စကိုတိုင်းဒေသကြီးစီမံကိန်းနဲ့ဗန္ဒာယေဝန်ကြီးဒေါ်ယီချိုဦးဆောင်တဲ့မြေရာစီမံခက်ခွဲမှုကော်မတီကဆောင်ရွက်မယ်လို့သိရပါတယ်။စီမံကိန်းစတင်အကုန်ထည့်ဖို့ချိန်ကတဝက်စီမံကိန်းနဲ့ပတ်သက်ပြီးမြေရာရောင်ကျင်းကိစ္စကိုကင်တွဲရမှာမမျှတမှုတွေအားနည်းချက်တွေရှိတဲ့ပြင်ပွင့်လင်းမြင်သာမှုလည်းမရှိတဲ့အတွက်ဒေသခံများနဲ့ဒေသအတွင်းဖွဲ့စည်းတွေကမြဲလိုလိုဝေဖန်ထုတ်ပြခဲ့ပါတယ်။အထူးစီပွဲသို့စီမံခက်ခွဲမှုကော်မတီတွင်မူဒေါက်တာတေထုနိုင်ကတော့
နိုင်ငံတကာမှာပေးတဲ့နှုံးနဲ့ပေးလို့ဆိုတော့ကျွန်တော်တို့ဆောင်ရွက်ဖို့ဖြစ်နိုင်တယ်မချင်ပါဘူး။ဒါပေမဲ့လို့ဒီနှုံးနှံမျိုးဖြစ်မယ်ဆိုလို့ရှိရင်ဒီနှုံးနှံမျိုးဟာကျွန်တော်ကလောင်စီကလည်းတင်ရတာရှိပါတယ်။ကျွန်တော် MC တွေလည်းမြေရစင်းသားဆောင်ရွက်နေတာရှိပါတယ်။ခုနကကော်မတီကိုခွင့်နဲ့ကော်မတီမှာပေါင်တဲ့ဒေသခံတွေအဖွဲ့အစည်းတွေဒေသခံတွေအားလုံးနဲ့ပူးပေါင်းပြီးမှဖြစ်နိုင်ဆုံးနဲ့အများလက်ခံတဲ့အကောင်းဆုံးဖြစ်တဲ့အရာမျိုးရောက်
လောက်ကင်ခွေလန်းပြဿနာကလည်းဒေသခံတွေအတွက်အဓိကဝူဇာပေးလုပ်ငန်းဖြစ်ပါတယ်။29ရင်းနေ့ကကျင်းပတဲ့ကြားနာပွဲမှာလူတချို့ကဒေသတွင်းစိုးရအနေနဲ့ဒွဲမှာတည်ဆုံမဲ့စစ်ရုံတွေအတွက်တင်ဒါများပေးဖို့ရှိမရှိဘူးလဲမေးမြန်းခဲ့ပါတယ်။ဒါပြင်နေဆက်ကိုဖျက်ချုပ်ပြီးအင်းဒီချင်းနိုင်ငံတွေဖြစ်တဲ့ထိုင်းနိုင်ငံမှာလောက်သွားရောက်လောက်ကင်တာတွေရှိတဲ့အတွက်ထိုင်းနိုင်ငံလိုလောက်ခလဆာမရှင်ပေးနိုင်မှာကိုတချို့သောဒေသခံတွေကစိုးရိမ်ကြပါတယ်။တဝဲထီခီလမ်းဖောက်လို့ရဒေသမေတ္တာမြွနဲ့ခွဲမှဒေသခံစော်ကဲတို့ကတော
့ဒီစီမံကိန်းအကောင့်တွေဖော်တဲ့နေရာမှာဒီပွင့်လင်းမြင်းမြင်းသာသာရှိဖို့ပြီးရဆုံးဖြတ်ချက်ချတဲ့နေရာမှာဒီလူတို့ရဲ့သဘောတူညီဖွင့်ကိုယူပြီးမှအဲ့ဒီမှန်ကန်တဲ့ဆုံးဖြတ်ချက်ကိုချနိုင်ဖို့ပေါ့နော်ပြီးရအမြဲတမ်းဒီလက်မှတ်ကြီးပေါ်မှာဟိုစောက်ကြည့်နိုင်တဲ့ဒေသခံတွေပါဝင်တဲ့စောက်ကြည့်နိုင်တဲ့အခွင့်အရေးလေးရရတာဒေသခံတွေဘက်ကတော့တောင်းဆိုတာပေါ့
ကျန်းနာပွဲတက်ရောက်လာတဲ့ဒေသခံချို့ကစစ်ရုံလုံးရုံတွေမှာအလုံးလုံးကိန်နိုင်ဖို့ဆိုးရအနေနဲ့ဒေသခံတွေရည်သွေးစွမ်းစော်ရည်မြင့်တင်ရည်တွေပြင်ဆင်ထားမှုချင်နေများကိုလည်းမေးမြန်းခဲ့ပါတယ်အထူးစီးပွဲရေးဆောင်လုပ်ငန်းများမစတင်နိုင်သေးတဲ့အတွက်မြို့တို့တော့လုံကိန်လိုအပ်တဲ့ဆိုတာကိုအတိအကျမပြောနိုင်သေးတော့လဲစစ်မှုဆောင်မှာရင်းနှီးမြှုပ်နှံသူတွေရှိလာတာနဲ့မျှတမွေလုံကိန်စားသုံးနိုင်တဲ့ပညာသင်ကျောင်းတွေရှိလာနိုင်တယ်လို့ကော်မတီတွင်မှုဒေါက်တာတင်ထူးနိုင်ကပြန်လည်ဖြေကြပါတယ်လောက်ခလာစာကိစ္စကတော့မြန်မာနိုင်ငံခြေနေရထိုင်းနိုင်ငံလိုနိုင်ငံတကာစံနှုန်းနဲ့အညီရရှိဖို့ခက်ခဲတယ်လို့ကော်မတီဒုတိယဥက္ကဋ္ဌနှင့်ဒေါက်တာမြင့်စန်းကဆိုပါတယ်
။ရောင်းချက်စနစ်ကလောက်ခလာစာကိုထိုင်းနိုင်ငံနဲ့မြန်မာနိုင်ငံရဲ့ level economic development ကိုပြုတ်ပြုတ်တမှုအဆင့်ပြူပါထိုင်းကကျွန်တော်တို့နဲ့အများကြီးတာအများကြီးတာတဲ့အတွက်လောက်ခလာစာလည်းအများကြီးမြင့်ပါကျွန်တော်တိုက်ပြီးနိုင်ငံရဲ့ဂျီနီမြို့နယ်ကိုဆွဲဆောင်တဲ့ဆိုတာသူ့ရဲ့လောက်ခလာစာနည်းမှာနိုင်ငံရဲ့ဂျီနီမြို့နယ်ကိုဒီလိုလာပါပါ
တော်ရဲ့စီမံကိန်းဟာမြန်မာနိုင်ငံရဲ့လောက်ခလဆာနေတဲ့လူသမားတွေအတွက်မိခိုးပြီးလုပ်တယ်ဆိုရင်မြန်မာနိုင်ငံရဲ့ငကစီးပွားရေးနဲ့ပတ်သက်ပြီးဘယ်လိုဖြစ်နိုင်လဲဆိုတဲ့မေးခွန်းကိုတော့တဦးတရက်မှမေးတဲ့ပုံမပေါ်ပါဘူးအစည်းအဝေးတွင်မှာတော့လက်ရှိအချိန်ထိမိသည့်နိုင်ငံခြားကုမ္ပဏီလုပ်ငန်းကများလက်တွေ့မြေပြင်မှာလာရောက်ရင်းနှီးမြှုပ်နှံလုပ်ကိန်းတာမျိုးမရှိသေးတဲ့အပြင်နားလည်မှုစားချွန်ရောလက်မှတ်ရေးထိုးတာမျိုးတောင်မရှိသေးဘူးလို့မြမအစိုးရရရှိတွေကဆိုပါတယ်လက်ရှိအချိန်မှာတော့ဆယ်နှစ်ကြာတဲ့အထိစီမံကိန်းနှုတ်တင်မှုတွေရှိတဲ့အတွက်ဒေသခံတွေကတော့မသေးချာမှုတွေစိုးရိမ်မှုတွေပဲရှိနေပါတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ခဲ့ရလို့ကျေးဇူးတင်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒဝဲဝက်မှသတင်းတောက်ကိုစောဖိုးချန်ဇာနီနဲ့ဒိုင်ယမ်ဂျိမ်းစ်တို့ဖြစ်ပါတယ်အဒိုးအတန်အတန်လှည့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်ပြီးသောတာရှင်ရဲ့အမြင်တွေကိုလည်းပါဝင်ရေးသားနိုင်ပါတယ်ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေသားလန်တန်ယုံကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်ဒိုအတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်
Frontier မြန်မာကတင်ဆက်ပေးတဲ့ဒိုးအတန်ကန္တာကိုနားဆင်ကြရတာဖြစ်ပါတယ် VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။VOA American နိုင်ငံထုတ်လွှင့်တဲ့တင်းငွေတွေမနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းလက်မီတာ190ကပါဆက်ပြီးတိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတော့စနေည VOA ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ပြန်လည်ထုတ်လွှင့်ဖို့အချိန်ရောက်လာပါပြီ။ချင်းပြည်နယ်ပလောဝါနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေကရုံမသွားသေးပါဘူး။ရခိုင်စစ်ဘေးငြိမ်းနိုင်ပါဦးမလားဆိုတဲ့ကောင်းစဉ်နဲ့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာကိုကြော်ကြော်သိန်းဆွေးနွေးတင်ဆက်ထားပါတယ်။
မင်္ဂလာပါခင်ဗျာစနေညတိုင်းလီလိုင်းအစီအစဉ်ကနေကြိုးဆိုပါရယ်ဒီကနေ့ညအစီအစဉ်ကတော့မြန်မာနိုင်ငံမှာမငြိမ်းသေးတဲ့စစ်မီးတစ်ခုအကြောင်းပါအားလုံးသိကြတဲ့အတိုင်းပဲရခိုင်ပြည်ဘက်နဲ့ရခိုင်ပြည်နယ်မြောက်ပိုင်းပေါ့လေရခိုင်ပြည်နယ်မြောက်ပိုင်းနဲ့ကျွန်တော်တို့ချင်းပြည်နယ်ပလောကမြို့နယ်ထဲမှာဒီရပိုင်းတိုက်ပွဲတွေတော်တော်လေးကိုပြင်းထန်ထန်ဖြစ်နေပါတယ်စိတ်လာတဲ့ပြင်တိုက်ပွဲတွေကပြင်းထန်လာပါတယ်ဟိုးအရင်ကလာတွေကတိုက်ပွဲကဖြစ်လိုက်ဂျူကြားဂျူကြားပေါ့အခုရပိုင်းမှာတော့တိုက်ပွဲကဖြစ်တာစိတ်တဲ့အပြင်ပို့ပြီးတော့ပြင်းထန်လာပါတယ်ဆိုတော့ဒီတိုက်ပွဲတွေကိုနိုင်ငံသူနိုင်ငံသားတွေကရော့သွားစေခြင်းနဲ့ပျောက်သွားစေခြင်းနဲ့အပြစ်ခတ်ရက်စဲစေခြင်းနဲ့ငြိမ်းချမ်းစေခြင်းနဲ့အခုတော့အဲ့ဒီအခြေအနေမရောက်တဲ့ပြင်ပိုတော်ဆိုးလာတဲ့အခြေအနေဖြစ်တဲ့အခါကျတော့ဒီတိုက်ပွဲတွေရပ်နိုင်မဲ့အလားအလာရှိပါသေးရဲ့လားအဲ့လိုတိုက်ပွဲတွေရော့သွားအောင်ဘယ်လိုများလုပ်နိုင်ချေရှိမလဲဒီကနေ့တစ်ဆင့်ကျွန်တော်တို့တာဝန်ရှိတဲ့လူတွေခေါင်းဆောင်တွေကိုဒီတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့ဘာများပန်ကြားခြင်းတယ်လဲဒါတွေကျွန်တော်တို့အဓိကဆွေးနွေးပြီးသွားကြဖို့ပါပင်နယ်ဆွေးနွေးဖို့တဲ့ဖိခေါ်တော်သူနှုတ်ဦးမတူကတော့မြောက်ဦးမြို့နယ်ကပြည်သူ့တော်ကိုယ်စားလှယ်ဦးလာစွာဖြစ်ပါတယ်။နောက်တူကတော့ကျွန်တော်တို့မြမကြီးလေးလာသုံးသက်သူတရင်သာဆရာဦးစီသူအောင်မြင်ဖြစ်ပါတယ်။ကျွန်တော်တို့ဒီအစည်းအဝေးမှာတဲ့ပေါင်းဝင်ဆွေးနွေးဖို့တဲ့စီရင်ပေးထားတဲ့သောတာရှင်တော်များများရှိပါတယ်။ကျွန်တော်တို့ဖြည့်ဖြည့်ပြောရတော့ဒီအချိန်အတွင်းမှာပေးနိုင်တဲ့အနေထားတဲ့ပို့ပါတယ်။နောက်တစ်ခါကျွန်တော်တို့အီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတာကျွန်တော်တို့ Facebook Messenger မှာပို့ပြီးဆွေးနွေးထားတာလည်းရှိပါတယ်။အတက်နိုင်ဆုံးတော့အားလုံးပေါင်းဝင်ဆွေးနွေးလို့ရအောင်ကျွန်တော်ကြိုးစားသွားမှာပါ။တကယ်လို့များကြံခဲ့တယ်ဆိုရင်လည်းနားလေတီးခံခွင့်လွှတ်ပေးဖို့ကြိုတင်ပြီးတော့ပန်ကြားပါတယ်။ဆိုတော့ကျွန်တော်တို့လက်ရှိမှာပင်နယ်ဆွေးနွေးသူဦးစီသူအောင်မြင့်ရှိပါတယ်ဆိုတော့ကိုစီသူအောင်မြင့်ရေတိုက်ပွဲတွေကဒီထက်ပိုပိုပြီးတော့ပြင်းထန်လာဆိုတော့ကျွန်တော်ပထမဦးဆုံးကိုစီသူအောင်မြင့်စီကတည်ကျင်တာဘာကြောင့်ဒီရက်ပိုင်းမှာတိုက်ပွဲတွေပိုပြီးတော့ပြင်းထန်လာတာလို့ကိုစီသူအောင်မြင့်နားလဲလဲ
တိုက်ပွဲပိုပြီးတော့ပြင်းထန်လာတယ်ဆိုတဲ့ကိစ္စကျွန်တော်နားလဲတော့ကတမလို့ဘက်ကလည်းအတူချင်းရင်းလုပ်ငန်းတွေကိုလှုပ်ရှားရှိတယ်သူဒီချိန်မှာလုပ်နေတယ်လုပ်နေတဲ့အခါကျတော့သူလုံးရလုံးတော့တိုးရတိုးတော့တက်ပွဲပူဖြစ်မယ်ဆိုတဲ့သဘောပါပဲအဲ့ဒါကြောင့်မလို့ပူပြီးတော့မှတက်ပွဲပူဖြစ်နေရလာတယ်လို့ကျွန်တော်အဲ့ဒါလိုပဲနားလည်ပါတယ
်ဟုတ်ကဲ့ဦးလဆောလိုင်းမပြောင်းအောင်ပါပြီဦးလဆောပြီးခဲ့တဲ့မနေ့ကပေါ့လေအတိအကျပြောရအောင်ဖေဖော်ဝါရီ14ရက်နေ့ကတရင်ထွက်ပါတယ်ဖေဖော်ဝါရီ13ရက်နေ့ကဒီရခိုင်တိုင်းဒေသကြီးကဝန်ကြီးဦးစောအေးမောင်နဲ့တစ်ဖက်မှာလည်းတက်ပွဲတွေပြင်းနေတဲ့ပြင်းထန်နေတဲ့အချိန်ပါပဲဟလာတို့အိုးရင်ဆုံးထွက်ပြေးရတဲ့လူတွေရက်သားတွေထိတာဟိုတက်ကဆိုရင်ဒီအမှန်တန်စိတ်မကောင်းစရာပါပဲဒီကလေးကြောင်စာတင်ကြောင်တစ်ခုပေါ်ကိုလက်နဲ့ကြည်ကြည်ကြားတယ်ကလေးတွေဒဏ်ရာရတယ်ဓာတ်ပုံတွေတွေ့ရတာအမှန်တန်စိတ်တိကျစရာကောင်းပါတယ်ဒီကလေးတွေဆိုတော့ကဘာမှအပြစ်မရှိတဲ့ကလေးတွေပါဒီတိုက်ပွဲနဲ့လည်းဘာမှမဆိုင်တဲ့ကလေးတွေပါနောက်ဆုံးကြတဲ့အခါကျတော့ဟိုဘသူမှလှုပ်တယ်လို့ရဲရဲဝံ့မပြောရဲဘူးဟိုတိုက်နေကြတယ်ဗျာတိုက်တယ်တခုခုဖြစ်တယ်ဆိုရင်မှားသွားတယ်ရဲရဲဝံ့ပြောပေါ့အဲ့လိုလည်းတတိရှိရှိဘသူမှလည်းမပြောရဲဘူးကလေးတွေကမသေးလို့သာပေါ့နော်အခုတော့သေမယ်မသေဘူးတော့တချို့ကလေးတွေဆိုဒဏ်ရာပြစ်ထန်တော့မသိရသေးပါဘူးအဲ့ဒီကြားထဲမှာဒီဝင်းကြီးဦးစောအေးမောင်နဲ့စစ်တွေကရမ်းမိရဖလူငန်းချင်းတွေပေါဝင်တဲ့အဖွဲ့ဘူဂျုံမူကြီးမင်းအောင်လည်းတွေ့ပြီးတော့ဆွေးနွေးတယ်လို့ကျွန်တော်သတင်းတွေမှာတွေ့ပါတယ်ဆိုတော့ဦးလာစောအဲ့ဒါနဲ့ပတ်သက်ပြီးတော့ဘာများသိထားတာရှိပါသလဲခင်ဗျာ
ကျွန်တော်ကတော့အဲ့ဒါအကြိုက်ထားဘာမှတော့မသိဘူ
းဟုတ
်အဲ့တို့ပိုဖျားကိစ္စတခုပါကိစ္စတခုတွေ့တယ်လို့ပဲကျွန်တော်ကြားပါတယ
်ဟုတ်
နော
်ဟုတ်ကဲ့
အဲ့တို့စစ်ပွဲကိစ္စနဲ့တော့မပတ်သက်ဘူးထင်တယ
်အော်ဟုတ်ပါဟုတ်ကဲ့ဘာပတ်သက်ဘူးဆိုရင်တော့လေရှင်းသွားတာပေါ့လေရခိုင်တိုင်းသားရဲဝင်ကြီးကရခိုင်မှာတိုက်ပွဲပြင်းထန်နေချိန်တပ်မတော်ကအုပ်စုနဲ့တွေ့တယ်ဆိုတော့ဒါတိုက်ပွဲနဲ့များဆက်ဆက်သလားလို့မေးခွန်းထုတ်စရာတော့ဖြစ်လာတာပေါ့လေဆိုဦးလဆောကမြောက်ဦးကပြည်သူ့တော်ကိုယ်စားလှယ်ပါဒီရက်ပိုင်းမှာမြောက်ဦးဘက်မှာလည်းတိုက်ပွဲတွေပို့ပြီးတော့ပြင်းထန်လာပါတယ်ဆိုတော့ဦးလဆောကိုတိုင်ကိုမဲဆန္ဒရှင်တွေစီကနေကိုနေမီကနေတည်ထားတော့အဲ့ဒီဘက်မှာအခြေအနေဘယ်လောက်များဆိုးနေပါသလဲဦးလဆော
ဟုတ်ကျွန်တော်ကလေ
ဟိုဘုံမင်းလေးပြောတာပါကျွန်တော်အချက်လက်တိတ်မပြောချင်တော့ဘူ
းဟုတ်ကဲ
့အချက်လက်ပြောရင်မတန်ဝန်းနေစရာလေးဖြစ်မယ်နော
်ဟုတ်ကဲ့
ဒါစစ်ပွဲဆိုတာစစ်ပွဲရဲ့နေထိုင်ဝင်ပဲဖြစ်တယ်အဲ့တော့ကျွန်တော်ကဘလို့ခေါ်မလဲရဘူးသဘောထားတွေပဲပြောရှင်းတယ
်ဟုတ်ကဲ
့နော
်ဟုတ်ကဲ
့အဲ့ဒါစစ်ပွဲဆိုတာ
ပြောပါဦးလား
စစ်ပွဲဆိုတာပထမကဘာစစ်လဲစစ်ပွဲဆိုတာလူကတိုက်တာပဲခေါင်းဆောင်ကတိုက်ခိုင်းလို့တိုက်တာပဲရရင်လဲလည်းနဲ့ချရင်လဲခေါင်းဆောင်ကလည်းနဲ့ချလို့ချတာပဲတိုက်တဲ့လူတွေကတော့တိုက်မှာပဲလူတွေကတော့ကြားမှာစေးမှာပဲအဲ့တော့ကျွန်တော်ဆိုလိုချင်တာကစစ်ပွဲတစ်ပွဲဆိုတာဟာနိုင်ငံတစ်ခုမှာသဘုံခေါင်းဆောင်ကတိုက်တာပဲဖြစ်ဖြစ်နော်သမရကတိုက်တာပဲဖြစ်ဦးစီးချုပ်ကတိုက်တာပဲဖြစ်ဖြစ်လူပုဂ္ဂိုလ်တဦးတယောက်ကဒီစစ်ပွဲကိုညှော်ကြလို့တိုက်กว่าဆိုတဲ့အကြောင်းတိုက်ကြတာပဲအဲ့တော့စစ်ပွဲတစ်ပွဲရဲ့အဲ့မကင်းနေစင်ဟာလူပုဂ္ဂိုလ်တယောက်ကညှော်ကြလို့ရသလိုလူပုဂ္ဂိုလ်တယောက်ကလည်းချက်တန်လို့ရတယ်အဲ့ဒါပါပဲ
ဟုတ်ကဲ့
ကျွန်တော်က
ဟုတ်ကဲ့
အဲ့တော့အောက်မှာသူကလေးတွေပြည်တယ်ပေါ့ဗျာဟိုဆက်လာသားလေးအကြီးပြည်တာတို့တောက်မခေါဖို့ပေါ့ကြာလို့ဒီဟာတွေပြောရင်တော့အညာညင်းပေါ်ကြတယ်အဲ့တော့ဒီဟာတွေကိုကောင်းဆောင်တွေကတကယ်ရင်ထဲမှာကဲစိုက်လိုက်လေလေနှစ်နှစ်ခါစားခံစားမိရလား
ဟုတ်ကဲ့
အဲ့မှာဗျာခံစားမိဆိုတော့ကျွန်တော်တခုပြောရင်တော့ဗျာအဲ့တော့ကျွန်တော်တို့ဟိုမှာကရားကလူငယ်လေးတွေတော့နော်တကယ်လူငယ်ဂီတသမားတွေစူထားတဲ့ဟိုမငိမ့်ကြလို့မဖြစ်ဘူးဆိုတော့တရှင်းရှိတယ်အဲ့တော့ကျွန်တော်စစ်ပွဲတွေရပ်ဖို့ဆိုတာတိုင်းရင်သားဘောင်းဆိုလဲတောင်းဆိုတယ်အနုပညာသမားဘောင်းဆိုလဲတောင်းဆိုတယ်လူလူလဲတောင်းဆိုတယ်အကုန်လုံးတောင်းဆိုတယ်အဲ့တော့မီဒီယာသမားတွေလည်းတာဝန်ကျေပါရဲ့နော်မီဒီယာလည်းအကုန်တာဝန်ကျေဒါပေမဲ့တိုက်ပွဲတွေကဖြစ်နေစစ်ပွဲတွေကဖြစ်နေတယ်ဆိုလို့ရှိရင်ဒီစစ်ပွဲတွေကိုရပ်ဖို့မရပ်ဖို့ဆိုတာမီဒီယာသမားတွေရောပြည်သူတွေရောအလူပညာသမားတွေရောအကုန်လုံးဟာတာဝန်ကျေပြီးကုန်ပြီလူထုတရားလုံးလည်းဒီစစ်ပွဲကိုမလုပ်ဘူးဆိုကုန်ပြီအဲ့တော့ဒီစစ်ပွဲကိုတော်ဝင်ရှိတဲ့လူတွေကရက်กว่าလို့ပြောလို့မရဘူးလားဆိုတော့ဘေကွန်လေးတစ်ခုပဲကျွန်တော်စဉ်းစားနေမိတယ
်ဟုတ်ကဲ့ပါဘူးလားဆိုတော့ခုနပြောသလိုပေါ့ဂျန်တဲ့လူတွေခံစားရတဲ့လောက်တော်ဝင်ရှိတဲ့လူတွေယင်တယ်ယင်ပတ်ကြီးတဲ့မခံစားသေးလို့ဖြစ်မယ်လို့ပဲကျွန်တော်အဲ့လိုနားလည်ရမှာပါဆိုတော့ဘူစီတော်မြေပွပွလင်းနေရှင်းရှင်းလင်းလင်းပဲကျွန်တော်တို့သုံးသက်ကြည့်ရအောင်ပါတိုက်ပွဲတွေကတိတ်မတာခင်ကာလမှာရော့သွားနိုင်တဲ့အလားအလာများမြင်မိပါသလား
အဲကျွန်တော်ရော့ချင်သေးတယ်ကျွန်တော်တော့မမြင်မိဘူးဗျကိုတော့ဦးလက်တော်ပြောတော့စာကျွန်တော်ဟိုလက်ခံပါတယ်ကိုယ်တော်ကလို့ဟိုကမန်းပေးနိုင်တဲ့လူတွေကဒီဥစ္စာကိုအဆုံးဖြတ်ပေးနိုင်တာပေါ့နော်အဲ့တော့အခုဖြစ်နေတဲ့ဥစ္စာကလည်းအရန်ရိုးရှင်းပါတယ်နှစ်ဖက်ဖြစ်နေကြတယ်တစ်ဖက်ကဆိုရင်အေးအေးရခိုင်တပ်တော်ရှိတယ်တစ်ဖက်ကဆိုရင်မတ်တပ်တော်ရှိတယ်အဲ့တော့အကြောင်းပြချက်အဲကိုစီနဲ့သူတို့ကဒါတက်ပွဲကိုတိုက်နေကြတယ်အဲ့ဒီခါကျတော့ဘသူကဟိုစစ်ပွဲကိုရက်စေခြင်းတည်းအဲ့ဒီလူတွေကဥစ္စာမှုလို့တယ်ဥစ္စာမှုလို့လဲဆိုတာကသူကတမလို့ဘက်ကရက်ချင်သလားရက်ချင်လို့ဆိုရင်သူရက်မဲ့နီးလန်းတွေကိုရှာဖွေမယ်ရက်မဲ့အကျိုးချောင်းတွေသူလုပ်မယ်သူကြိုးစားမယ်ပါညာဒါသူ့ဘက်ချာကအလားတူပဲဒါအေးရခိုင်တပ်ဖွဲ့ဘက်ကရက်ချင်သလားတကယ်ပဲဒီဥစ္စာကရခိုင်လူထုတွေထိခိုက်နေပြီရခိုင်သားသမီးတွေထိခိုက်နေပြီအဲ့တော့ဒီဟာကိုသူရက်ချင်မယ်ဆိုရင်သူလည်းဒါနီးလန်းတွေရှာပြီးတော့ကြိုးစားရမယ်အဲ့တော့ဘသူကကြိုးစားတယ်ဘသူကစစ်ပွဲကိုရက်ချင်တယ်ဆိုတဲ့အပေါ်မှာမူတည်ပြီးတော့မှဒီစစ်ပွဲကရက်တဲ့ဘက်ကိုတွားမှာပဲအခုလို့ဆိုကျွန်တော်တွေ့တဲ့စီမှာတော့နှစ်ဖက်စလုံးကအဲ့ဒီဥစ္စာလမ်းကြောင်းပေါ်မှာကျွန်တော်မတွေ့သေးဘူးမတွေ့သေးတဲ့ခါကျတော့ကိုယ့်ရဲ့ဘာမိဖို့ပြပြရဲ့လက်စလုံးမှာတော့ကျွန်တော်မမြင်မိသေးဘူးဗျအဓိပ္ပာယ်ကြီးရပ်သွားဖို့
ဟုတ်ကဲ့ပါကျွန်တော်တို့ပြည်နယ်ဆွေးနွေးသူနှစ်ဦးရဲ့စိုးရင်တော့ကအမြင်တွေလိုပဲကျွန်တော်တို့စီကို Facebook ပေါ်မှာလာပြီးတော့ဆွေးနွေးကြသူမှန်ညလေဟိုတစ်ဖက်ကိုတစ်ဖက်ဖက်ကိုထောက်ခံသူတွေကကိုယ့်ဘက်ကိုလိုက်ပြီးတော့ပြောတာတွေကလွဲလို့ပေါ့လေနော်ဟိုတက်ဖက်ကိုထောက်ခံတဲ့လူကတက်ဖက်ကနေပြောတယ်အေကိုထောက်ခံတဲ့လူကအေဘက်ကနေပြောတယ်ဟိုမီဒီယာကိုဆဲတဲ့လူကမီဒီယာကိုဆဲတယ်အဲ့လူတွေကိုဖယ်လိုက်ရင်ကြံတဲ့ရိုးသားသားပြည်သူလူကတော့တိုက်ပွဲနဲ့ပတ်သက်ပြီးတော့စိုးရင်တော့ကနေပြောကြတာတွေပဲများပါတယ်ပြီးတော့ရက်ဖို့လည်းမမြင်သေးဘူးဆိုတဲ့အလားအလာမျိုးကိုပဲပြောကြတာများပါတယ်ဆိုတော့အားလုံးရဲ့အမြင်ကတော်တော်လေးကိုတူတယ်လို့ပြောရမှာပါဒီတဲမှာကျွန်တော်တို့ဒီအမ်းမျိုးကဟိုတန်ခါတော်တစ်ပါးကကျွန်တော်တို့စီကိုအတန်နဲ့ပို့ပြီးတော့သူ့ရဲ့မိန်ကြားချက်လေးပို့ထားတာရှိပါတယ်တမနစ်နဲ့40တစ်စက္ကန့်ရှိပါတယ်အဲ့ဒါလေးကျွန်တော်တို့နားကြားကြည့်ကြအောင်ပါခင်ဗျာ
အမြင်နေမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေရုံသွားဖို့အလားလားမြင်သလားဆိုတော့ဥစဉ်ကတော့တိုက်မမြင်မိပါဘူး။ရဟိုင်းတို့တိုက်နေပါတယ်။ဘာဖြစ်လို့လဲဆိုတော့ဟိုဘက်ကပြန်ကြရရင်နဲ့ဒီဘက်ကပြန်ကြရရင်နှစ်ဦးတွေကပဲအပြာလားအပြစ်တင်နေကြတာကိုတွေ့နေရတယ်။တစ်ဖက်တစ်ဖက်အပြာလားအပြစ်ရှာတာဆွေးနွေးတာညှိနှိုင်တာတိုက်မတွေ့မိပါဘူး။ရဟိုင်းမြင်နေမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေရုံသွားဖို့ ยาซีตัวบ่สรุปชิยตั้งบิยป่อยาล้างจังมาเลยติเล่นในไกลด้วยก็ว่าตะบาดิตาดูญีญะโคซองตัวบ่ลอบาดิเนี่ยมาอานาโกคั่วเวไปได้เนี่ยมาแล้วเวอแท้ออกดาวไลท์มาเพียบ่ได้เอจีดาบ่อุมาเพียงยะคันบีเนี่ยมาละคันหลุญโญละคันหลุญโญโกละคันวันจีชอกคั่นท่อดอเลยดีวันจีชอกหาตุไซจิดะโล ဖုံးကျော်ရဲ့လောက်ချင်တော့လည်းပဲလောက်ခွင့်မရပါဘူးလောက်ပိုင်ခွင့်အပြည့်ဝလည်းမရှိပါဘူးဘဟုကအမိန်ပဲနားဆိုင်နေရတယ်နောက်ပြီးတော့ရခိုင်ပြည်နယ်မှာဘဝလူကြီးတွေကိုမေတ္တာခံကြင်တာကအလောက်ကနေဖန်တီးပေးဖို့လိုပါတယ်လမ်းပန်းဆက်သွေးတွေကောင်းအောင်လုပ်ပေးဖို့လိုပါတယ်ဥပမာအဖြစ်တန်းငါးပဇွန်ငါးပိတ်ငါးလျှောက်စက်ရုံတွေဆိုရင်အမှန်တကယ်ကရခိုင်မှာချစ်နေရမှာဟောရခိုင်မှာမတခုမှမရှိပါ
ရှာရတဲ့ပိုက်ဆံကခက်ခဲပြီးတော့ရလာတဲ့ပိုက်ဆံကအတော့မခံဘူးဆိုတော့ရခိုင်ပြည်သူတွေကဒီအစိုးရနဲ့လူမျိုးတွေကိုပဲစိုက်နာနေကြတယ်ဆိုတော့ဦးလာဆိုရခိုင်ဘက်မှာအလုပ်အကိုင်းလမ်းဆက်တွေအခုနောက်ဦးစင်းဦးပညာဆက်ကမိန့်ကြားသွားတယ်လို့ဒေတာဖွံ့ဖြိုးတိုးတက်ရေးပိုအားကောင်းလာရင်ဒီတိုက်ပွဲတွေကျော်သွားနိုင်မယ်အလားလားရှိနိုင်လားကျွန်တော်ကတော့မထင်ဘူးဖွံ့ဖြိုးကြလဲအကြောင် ြင်လို့မေးခွန်းလုပ်တာကျွန်တော်စဉ်းစားမိတဲ့မေးခွန်းကဒီမြန်မာနိုင်ငံရဲ့ယဉ်ကျေးမှုဟာစစ်ဆိုတာဟာတရားဝင်ယဉ်ကျေးမှုကဆက်တကူဖြစ်သွားပြီလားဆိုတော့ကျွန်တော်စဉ်းစားနေ
ဆိုတော့ဟုတ်ကဲ့
အဲ့တော့စစ်ဆိုတာကတော့ဟိုမိန်ကုန်းနဲ့ကြားလိုက်တော့အရင်လှတာပေါ့နော်ကျွန်တော်သဘောကျတဲ့မိန်ကုန်းနှစ်ခုရှိပါတယ်ဟို NCA လေးနှစ်နှစ်ပြောက်တဲ့နေ့မှာဟိုဘုရားမူကြီးမြောင်လည်းပြောတဲ့မိန်ကုန်းရောဒေါအောင်ဆန်းပြောတဲ့မိန်ကုန်းရောတကယ်လှတယ်အဲဒီအကောင့်ထဲဖို့မယ်လက်တွေ့ဟာမင်းတို့လောက်ကြဆိုတော့အောက်ရှိကအကောင့်ထဲဖို့မယ်ဆိုရင
်မိန်ကုန်းလေးနဲ့တော့
ဒီ register ဖြစ်တဲ့တန်ပိုးတွေရော့ပြီးတော့တိုက်ကြည့်လေတန်ဖလာမှာဖြစ်တယ်ဒါမဲ့မိန်ကုန်းဟာမိန်ကုန်းတက်မှာပြောသွားတယ
်မှန်ပါတယ
်မိန်ကုန်းအဲဒီတော့မိန်ကုန်းတွေကလည်းဟာလှမလှဟု
တ်ကဲ့
ဒါမဲ့စစ်ပွဲဆိုတဲ့ mechanism ကြီးကတော့မြန်မာပြည်ထဲမှာတကယ်နေနေတိုင်ပြည်ကြီးမှုတစ်ခုလိုပဲ
ဆိုတော့ဆိုဦးလာဆိုရင်မိန်ကုန်းကိုကိုစီသူဘလူများကိုစီသူဘလူပြန်ဆွေးနွေးခြင်းလဲစစ်ပွဲက
ဒီကျွန်တော်ကျွန်တော်ပြောပြအောင်နော်
ဟုတ်ကဲ့ဦးလာဆို
အဲ့တော့ကျွန်တော်ကဒီရင်ကျင်းမှုထဲမှာဒီကောင်းဆောင်တွေကစကားလှလှလေးတွေပြောရင်းနဲ့ဒီရင်ကျင်းမှုထက်မှာရုံမထွက်နိုင်ပဲနဲ့ကိုစိတ်ချလားမရှိလားတော့မပြောဘူးရုံမထွက်နိုင်ပဲနဲ့ဒီထက်မှာအလူဆန္ဒရှိပြီးမရှိပြီးဖြစ်စေဒီစစ်ဆိုတဲ့ရင်ကျင်းမှုထက်မှာပျော်မွေ့နေကြပြီလားစကားလုံးလှလှလေးတွေပြောရင်းနဲ့ကိုကတကယ်ရုံထွက်ဖို့ကဆန္ဒရှိကြရဲ့လားစစ်ဆိုတဲ့ရင်ကျင်းမှုမှာမသိလိုက်မသိဖာတာနဲ့ကိုတို့ဆိုတဲ့ဟာစစ်ဆိုတာလဲငါတို့ရဲ့ရင်ကျင်းမှုတစ်ခုပဲဆိုတဲ့ idea ကြီးဟာဗမာပြည်ရဲ့နိုင်ငံရေးကာကွယ်ချက်တခုကိုလွတ်မှုသွားပြီလားဆိုတာပဲအဲ့ဒါဆိုရင်ဒီထက်ကရုပ်ခတ်ဖို့ဆိုတာတော်တော်ခက်လိမ့်မယ်အခုက
ဟုတ်ကဲ့ဦးရုပ်ခ
တ်ခြင်းနဲ့ဆန္ဒကိုရှိရရလာကောင်းဆောင်တွေကအဲ့ဒီမှာပျော်မွေ့နေကြပြီလားစကားလုံးလှလိုက်နေလူတွေကပြောတယ်လူတွေကတော့စစ်ဆိုတဲ့ယဉ်ကျေးမှုထဲမှာကျွန်တော်တို့တကယ်ဟိုစီးပွားရေးနိုင်ငံရေးလူပွေးအစအစအရာဆုံးရှုံးပြီးတော့စစ်ဆိုတဲ့ယဉ်ကျေးမှုတွေဟာမြန်မာယဉ်ကျေးမှုအစိတ်ပိုင်းတစ်ခုဖြစ်မှမသိတရားဝင်ဖြစ်သွားပြီလားဆိုတာပဲ
ဟုတ်ကဲ့ကိုစီသူဘယ်လိုမြင်လဲဒီပုံမှာ
ကျွန်တော်တို့အခုလတ်တော့ပြောတဲ့အဥ္စာမှာကျွန်တော်လည်းတော့အမြင်မတူဘာဖြစ်လို့လဲဆိုတဲ့အခါကျတော့ကျွန်တော်တို့ကတော့ရိုးရှင်းရှင်းလေးမြင်တယ်အခုလောဆယ်ဆိုတိုက်ကြီးမှာဒါမြန်မာနိုင်ငံသားတွေလည်းသိကြတယ်နိုင်ငံသမားတွေလည်းသိတယ်နောက်ကမ္ဘာကလည်းသိတယ်အဲတပ်မတော်ကသိကြသိရသူဖြစ်နေတယ်ပြီးတော့မှဒေါ်စက်စစ်ကြီးဦးဆောင်တဲ့ NLD အစိုးရလည်းတော့ရှိနေတယ်ကျွန်တော်ဆိုဒီ NLD အစိုးရကတိုက်ကြီးကိုစီမံခန့်ခွဲတာတွေလုပ်နေတယ်တစ်ခါကျတော့တပ်မတော်ကတော့ဟို control လုပ်လို့လည်းမရဘူးဘယ်ရကိစ္စကြီးရတော့ဒါလူတိုင်းမြင်လဲမြင်တာလေမြင်နေတိဆောက်တဲ့ကိစ္စတွေမှာရောအများကြီးပဲအဲ့ဒါအဲ့လိုမျိုးဖြစ်နေတဲ့အခြေအနေအောက်မှာကိုယ်ကတော့လို့ကျွန်တော်တို့ဒီမြန်မာပေါ့နော်မြန်မာကာချာတစ်ခုလုံးမြန်မာလူထုတရားလုံးဗမာတွေပဲစုပါလို့လေဗမာတွေလူထုတရားလုံးကိုယ်ကတော့လို့အခုရေောက်ခံအမေရိကန်အစိုးရဒီကပါကိုယ်ကတော့လို့စစ်ပွဲရဲ့ဟိုဟာနဲ့အဲရင်းကျမှုတွေနဲ့တွားပြီးတော့မှဖြစ်နေတယ်လို့ဆိုရင်တော့အဲ့တော့ကျွန်တော်ထင်တယ်မမှန်ဘူးဗျ။အ
ခု
လည်းကျွန်တော်နားလည်တာက
ဒ
ီကိုရတော်ကလို့တက်ကွေးတွေပါတွေကိုကိုရတော်ကလို့ NLD ဆိုရတော့ yes size ကြီးခြင်းလေ။ဒီမျိုးစကားတွေကတကယ်ပြောနေတာ။ဟိုအလကားကိုတစားရှင်းနေတာမဟုတ်ဘူး။
အဲ့ဒီအစားကြတော့ဒါအားလုံးလည်းနားလေဟုတ်ကျွန်တော်တို့သတင်းတွေမှာဟုတ်သတင်းတွေမှာပါတာကဒေါ်ဆန်းစုကြည်တို့သမရဝင်းမျိုးကိုယ်တိုင်ကလိုအပ်ရရင်သုံးဖို့ခွင့်ပြုရဲဆိုတာမျိုးတွေလည်းရှိထားတယ်မလားကိုစီဘူးအမှန်ねရုံးစာကြားခါကြတော့တစ်ဖက်ကဒီတိုက်ပွဲအပေးလောက်ကိုကျွန်တော်တို့မဆိုးလို့ဘူးတိုက်ပွဲအပေးမှာကတစ်ဖက်ကတော့တင်ပြတာရှိမယ်ဟုတ်ပြီရက်ခန့်တွေကိုအတိုက်ခံတယ်ဒါ
ဲ့ဒီသဘောပဲလေဒီသဘောပါပဲ
ဟုတ်ကဲ့
အဲ့တော့အဲ့လိုဆိုတော့ဟိုလောက်ပါပဲဒါပေမဲ့တစ်ဖက်မှာကိုရတော်ရှိတာကတကယ်ပဲညီညီရေးပါညာတူဆောက်တော့မယ်ဆိုတဲ့ခါကျလို့ရှိရင်ဘယ်သူကစကားပြောမှလဲစကားပြောပဲနေကိစ္စကတော့လိုအပ်တယ
်ဟုတ်ကဲ့ဒါလည်းစဉ်းစားကြဟုတ်ပါတယ်ကျွန်တော်တို့ဒဲဆွေးနွေးမဲ့တော်ရရှင်တို့ဖိတ်ခေါ်အောင်ပါပထမဆုံးတစ်ယောက်ကတော့အမေရိကန်ကကိုခိုင်ဆိုးပါကိုခိုင်ဆိုးလူရင်းတူရှင်ဆွေးနွေးပါခင
်ဗျဟုတ်ကဲ့ပါရခိုင်မှာတိုက်ပွဲနေပြီးရင်ဘယ်လိုငင်းချက်နိုင်မလဲဆိုတော့တိုက်ပွဲကတော့အဓိကကတော့ဒီတိုက်ပွဲကတော့ငင်းချက်ဖို့ဆိုတာမရှိဘူးဘာဖြစ်လို့လဲဆိုလို့ရှိရင်တော့ဟိုတနာကဟိုဥစည်းတော့ဟိုဥစည်းသူမြေပြောတော့တဲ့ဟာကျွန်တော်ကတော့ကန့်ကွဲတာကန့်ကွဲတယ်ဆိုတော့ဒီအီအီကနေပြီးရင်မပိတ်ပဲနဲ့နေပြီးမတိတ်ပဲနဲ့နေမယ်ဆိုလို့ရှိရင်ဗမာစစ်တပ်ကထိုးစက်အများကြီးဆင်လာမှာပဲအဲ့တော့ဒီဗမာစစ်တပ်ကနေပြီးရင်ငွေဟာမပိတ်ပဲနဲ့နေပြီးသူကတစ်ဖက်သားငွေရှယ်ရယူပါမယ်ဆိုလို့ရှိရင်တော့ဒီတိုက်ပွဲကဖြစ်လာမှာဖြစ်ဘူ
းဟုတ်ကဲ့ကို
နော်ခုကကျွန်တော်ပြောချင်တာကရခိုင်ပြည်မှာရခိုင်တမတော်ကနေပြီးရင်သူကပြင်းနေသူတို့ရဲ့လူမျိုးတွေဖြစ်တဲ့သူကကိုယ်ပိုင်အုပ်ချုပ်ခွင့်လို့ရှင်လို့တိုက်နေတာဖြစ်တယ်အဲ့ဒီကြောင့်ဒီဖက်ဒီမှာနေပြီးရင်အဓိကကဝေးခုံမှာနေပြီးရင်သူတို့ကပြင်းနေတိုင်ပင်ရမှာ
ဟုတ်ကဲ
့ငီးချမ်းရဲ့ယူရမှာငီးချမ်းရဲ့ယူပြီးမှဒီတိုက်ပွဲကိုကျွန်တော်တို့ကမေတို့ကတော့ရခိုင်တွေဖြစ်တယ်အဲ့ဒီကြောင့်မေတို့ဒီနေမြန်မာမေတို့ပိုင်တဲ့နေမြန်မာဖြစ်တဲ့အေနေမြန်မာနေဒီထက်မတွူလာနဲ့အဲ့လိုဆိုလို့ရှိရင်တော့ညီချင်မယ်ဒီတက်ဆက်နားလည်းပဲဆိုလို့ရှိရင်တော့2020မှာတော့ပဒုံထိရောက်သွားမယ
်ဟုတ်ကဲ့ကိုခိုင်ဆိုးကျေးဇူးအများကြီးတင်ပါတယ်ဒီ argument ပေါ့လေဒီပြောဆိုချက်ကတော့ဟလာအေရရခိုင်မှာကိုပဲနေနေလူချင်းနဲ့တက်ဖက်ကလည်းလုံးဝမပေးနိုင်ဘူးဒီဘောမှာပဲအခြေခံပြီးတော့ဖြစ်နေတာဆိုတော့နှစ်ဖက်မှာတော့ဒီညင်းချက်တွေရရှိနေကြတာပါပဲဟလာတက်ကရလိုက်ရင်အေရတိုက်မယ်အေကရလိုက်ရင်တက်ကတိုက်မယ်ဆိုတဲ့ညင်းချက်တွေကလည်းရှိနေကြတာပါပဲဒါကဘယ်တော့မှပြီးဆိုမညင်းချက်တွေမဟုတ်ပါဘူးကျွန်တော်နောက်ထပ်ဆွေးနွေးချက်တွေလည်းထပ်ပြီးတော့ကြားကြရအောင်ပါပထမဦးဆုံးတော့ဦးစိန်မောင်မိထီလာပို့ထားတဲ့မှတ်ချက်နည်းနည်းရှိပါတယ်မဆုမွေအချင်းချုပ်လေးဖတ်ပြပါခင်ဗျာ
ဟုတ်ကဲ့ပါရှင်သူရေးထားတာကတော့တိုက်ပွဲတွေရှော့ကြရေးမှာတဲ့လက်ဖက်ကောင်းဆောင်တွေဓာတ်ရိုက်တွေ့ဆုံပြီးတော့အပေးအယူမျက်မျက်တတနဲ့ယုံကြည်မှုယဉ်နိမှုစိတ်ရှည်မှုစိတ်စေတနာထားမှုတွေကိုကင်ဆွဲပြီးတော့ညှိနှိုင်းဖြေရှင်းမှရမယ်လို့ထင်ပါတယ်တဲ့ရခိုင်မျိုးသားပြည်သူတွေဘက်ကလည်းစီရေးအရာကြိုးပမ်းနေမှုကိုစွန့်လွတ်ဖို့အပြင်းထန်တောင်းဆိုသင့်ပါတယ်တဲ့အကောင်းဆုံးကတော့ NCA ပေါ့နော်အပြစ်ရဲ့လက်မှတ်ထိုးဖို့ပါပဲတဲ့ဒီလိုမျိုးဖြစ်လာဖို့နှစ်ဖက်ခေါင်းဆောင်တွေကိုပန်ကြားလိုတာကတော့ရခိုင်ပြည်နယ်သူပြည်နယ်သားများနဲ့တကွမြန်မာနိုင်ငံနဲ့နိုင်ငံသားအလုံးရဲ့အကျိုးကိုခိုင်မာတဲ့ရည်ရွယ်ချက်ဖြင့်ပြည်ထောင်စုစိတ်ဓာတ်မွေးပြီးတော့ငြိမ်းချမ်းရေးကိုဥတီကအတိုးအလျှော့အပေးအယူနဲ့ညှိနှိုင်းကြပါလို့ပဲပန်ကြားလိုပါတယ်ဆိုပြီးရေးထားပါတယ်ရှင
်ဒါကမိတ်လာကဥစိန်မောင်ရဲ့ပန်ကြားချက်ပါတာဝန်ရှိသူများကြားကြမလားလို့ကျွန်တော်စဉ်းစားမိပါတယ်နောက်တစ်ယောက်ကတော့အမေရိကန်ကမောင်ဒက်တနာရဲ့ဆွေးနွေးချက်ပါနောက်လောက်ရေးဖတ်ပြပါဦ
းဟုတ်ကဲ့ပါရှင်တခြားနိုင်ငံတနိုင်ငံလို့တဲ့ကိုပိုင်အုပ်ချုပ်ခွင့်ရဝဒေတာလို့ကိုပိုင်အုပ်ချုပ်ခွင့်ရဒေတာမျိုးလိုချင်ကြောင်းရခိုင်ပြည်နယ်ဟာကိုပိုင်အချုပ်အခြာအာဏာပိုင်နိုင်ငံဖြစ်ကြောင်းကြွေးကြော်သံတွေဟာတဲ့စစ်ပွဲတွေရော့သွားနိုင်မဲ့ပုံရိပ်တွေမဟုတ်ကြောင်းယူဆမိပါတယ်တဲ့စစ်ပွဲတွေရပ်ဖို့အမိန့်ပေးနိုင်တဲ့အခွင့်အာဏာဟာ2008နာဂစ်ဖွဲ့စည်းပုံပုံမှန်20အရအစိုးရမှအမိန့်ပေးနိုင်ခွင့်မရှိတဲ့အတွက်ဗဟိုအစိုးရပြည်내အစိုးရအပါအဝင်ရခိုင်နိုင်ငံရေးပါတီတွေနဲ့အရက်ဖက်အဖွဲ့အစည်းတွေပူးပေါင်းဆောင်ရွက်တင်မာကြောင်းဆိုပြီးတော့ဆွေးနွေးလိုက်ရပါတယ်ဆိုပြီးရေးထားပါတယ်
ဒါကအမေရိကန်ကမောင်တက်တနာပါဆိုတော့ကျွန်တော်ဒီနေရာမှာစဉ်းစားမိတာကဟလာတာဝန်ရှိတဲ့လူတွေအဓိကတိုက်ပွဲတွေရပ်ဖို့အမိန့်ပေးနိုင်တဲ့လူတွေကအခုချိန်ကျတော့အမိန့်ပေးတဲ့အခြေအနေကိုမရောက်သေးဘူးဒါဆိုရင်ဒီတိုက်ပွဲတွေကိုလုံးဝမလိုချင်တဲ့ပြည်သူလူထုရှိတဲ့အဓိကအပြင်ရခိုင်ပြည်သူလူထုရှိတဲ့နိုင်ငံရေးပါတီတွေရှိတဲ့ကျွန်တော်တို့သတင်းသမားတွေဆိုတာကတော့ဂျားတွေကနေပြီးတော့ဒါကသတင်းတင်ပြပေးရမယ့်တာဝန်ရှိတဲ့လူတွေပါစစ်ပွဲဆိုတော့ဘယ်သူမှလူလာတဲ့လူမရှိပါဘူးတရင်သမားပဲဖြစ်ဖြစ်ဘယ်သူမှဒါစစ်ပွဲလူလာတဲ့လူမရှိပါဘူးဆိုတော့ဒီနေရာမှာကျွန်တော်စဉ်းစားမိတာကလူလူရဲ့အခန်းကဏ္ဍလူလူရဲ့အခန်းကဏ္ဍပြီးသွားပြီလားဒီစစ်ပွဲတွေရပ်ဖို့လူလူနေနဲ့ဘာပြီးလုံနိုင်ဦးမလဲဦးလားဆိုတော့ဘယ်လိုမြင်ပါလဲခင်ဗ
ျလူထုခန့်ကဏ္ဍတော့ကျွန်တော်ထင်တယ်လူထုခန့်ကဏ္ဍတော့ဘာမှထိရောက်မရှိနိုင်တော့ဘူးရှိနိုင်တော့ဘူးမရှိနိုင်တော့ဘူးဆိုတာကျွန်တော်ပြောပြီးပါပြီအမှုပညာသမားတွေလေးစားပါတယ်မီဒီယာသမားတွေလေးစားပါတယ်နိုင်ငံရေးသမားတွေလော်တော်တွေပါတယ်အကုန်လုံးပြောတင်တာတွေပြောပြီးအဲတော့ဖွင့်ဖွင့်လင်းပြောရင်လူစုနည်းမျိုးမှာကျွန်တော်လက်သိပ်ပါရှင်တာမဟုတ်ပါဘူးဆိုတော့အလကားဟိုဘာမှဖြစ်အောင်မဟုတ် ไอ้တော့လူထုရဲ့ခံကနာကုံတော့ကျွန်တော်ပြောပြပါဘောအဲ့ဒီအဆုံးဖြတ်ပေးနိုင်တဲ့ key player တွေရှိတယ် key player တွေအဆုံးဖြတ်ပေးရမှာအဲ့တော့ key player ကိုကျွန်တော်နာမည်ဘာမှမပြောခြင်းဘူ
းဟုတ်ကဲ့ဒါပေမဲ့ပြောလည်းသိနိုင်ပါဘူး
လည်းညှို့ထုတ်ပြီးတော့လေဒီလူမှာဩဇာမရှိဘူးဘာမရှိဘူးဆိုတော့လေဒါအလကားပဲဩဇာမရှိဘူးဆိုကျွန်တော်ဩဇာမရှိဘူးဆိုကျွန်တော်နှုတ်ထွက်လိုက်ပါဘောဘာလို့နေပါလဲအဲ့ဒီနေရာမှာဟိုသမရဖြစ်ပြီးမှတော့ဘာမှဩဇာမရှိဘူးဆိုရင်လေအပြောလိုက်ပေါ့ဟိုကဗစ်တိုရီယာကိစ္စသမရဖြစ်မှာပေါ့အဲ့လိုပဲဒါကြီးကကျွန်တော်တိတ်မပြောချင်ဘူး
ဟုတ်ကဲ့ပ
ါလူတို့ရဲ့ခံစားကုန်သွားပြီအဲ့တော့ key player တွေမှာဆန္ဒရှိသလားတက်တော့ key player တွေဟာဆန္ဒရှိပါရင်လည်းကျွန်တော်ပြောသလိုအကောင်ဆိုင်အက်တမော့စဖီးယားအောက်ထဲမှာဝဲလေလေနဲ့မူးပြီးတော့အဲမူးတူးတူးပေါ့ဗျာတခါတခါဟိုဒရာမာတစ်ခုမှကိုကဘာမှမသိပဲဘာမှမသိပဲဇက်ကောင်လိုဝင်ကားနေရတဲ့ဒရာမာဖြစ်သွားပြီလ
ား။ဟုတ်ကဲ့
အဲ့ဒါပဲ
ဟုတ်ကဲ့
နော်မေကွန်ပေါ့
ဟုတ်ကဲ့
နောက်တစ်ခုကပေါ့ဗျာဟိုဗီယက်နမ်စစ်ပွဲမှာလို့ပေါ့ဗျာကျွန်တော်တို့ပြည်တွင်းညံ့ညံ့ကိုတကယ်လိုချင်နေဆိုရင်ပေါ့ဗျာဟိုနောက်ဆုံးအဆင့်ပေါ့ဗျာဗမာပြည်ကတော့ကျွန်တော်တို့ထေရဝါဒဆိုတော့မဟာယာနမဟုတ်ဘူးဆိုတော့ไอ้ BNA ผ่องนี่เลยป่ะครับจนพุทธบาตรง่ายๆเนี่ยนึกหลูนี่ยังคงမျိုးเลยก็มีชุบยามาญาติล้อมพี่တော့อ่ะจนเลยซื้อยินไปมาเว้ยเออแล้วเนี่ยด่าเว้ยฉิรอเลย
โอเคก็เลยสรุปกูซิดูโอเค
กูซิดูไอ้ชิโซรอไม่ย่าหรอก
กูซิดูอเมนนี่แหละจนน้าท้องเจียมากูซิดูก็บ่รู้อเมนเนี่ยหลูดูเนี่ยคั่นกันน่ะก่มทวาไปล่ะอูล่ะซอပြောซะโหลเว้ยบ่มาไม่ลงไหนเนาะอูล่ะหลูซิกูก็เออไ
ม่ถูกจนน้าเลยด่าก็တော့แล้วเสร็จผิดแต่โหปฏิปักษ์มาส่วนเนี่ยโหไฉนาก็โหยะไคปีเนี่ยเว้ยมาผิดแต่ส่วนเนี่ยရခိုင်ပြည်သူတွေရခိုင်တိုင်းသားတွေနောက်ပြီးတော့မှရခိုင်မှာအရေးပါတဲ့နိုင်ငံရေးသမားတွေဒီအမတ်တွေပါတယ်အများကြီးရှိပါတယ်ဦးလာစောတို့လည်းပါပါတယ်အဲ့တို့တွေရဲ့သဘောထားဆန္ဒတွေကလည်းအရန်အရေးကြီးတယ်ကျွန်တော်ဒီဘလောက်ဆိုတဲ့ခါကြားလို့ရှိရင်တော့ဒီတို့တွေရဲ့သဘောထားဆန္ဒကလည်းငြင်းညံ့စေခြင်းနဲ့အမှန်နဲ့ငြင်းညံ့စေခြင်းနဲ့ဒါပေမဲ့အဲ့ငြင်းညံ့စေခြင်းနဲ့အောက်မှာတစ်ဖက်ကအေးအေးကိုဟိုတိုက်ဟိုဘာလဲတိုက်ခတ်မှုရက်စဲပါပါညာဒီလိုလည်းမပြောချင်ဘူးဟိုဘုရင်လေးပြောတော့ဒါအာမနာတန်းပြောရင်တော့ဒီထောက်ခံအားပေးမှုကအမှအပြည့်ရှိနေတယ
်ဟုတ်ပါအ
ပြည့်ရှိနေတဲ့အခါကျတော့ဒီထောက်ခံမှုကနေပြီးတော့မှပဲအေးကလည်းဒီစစ်ပွဲကိုသူကမရက်ချင်ဘူးအဲ့ဒီလိုမျို
း
တစ်ဖက်ကကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့ပြည်သူတွေဥပမာဗမာအများစုကလည်းဒီဥစ္စာကငါတို့နဲ့တိတ်မဆိုင်ဘူးသူတို့လည်းတိတ်ဟိုခံစားရတာလည်းမဟုတ်ဘူးလေ
တိုက်ရိုက်ထိနေတာမဟုတ်ဘူး
ဒါကြတော့ဒီသူတို့ကလည်းတိုက်ရိုက်မရှိတဲ့အခါကျတော့သူတို့ကလည်းတိုက်ရိုက်ပြောတာဆိုတာတွေမရှိဘူးမရှိတဲ့အခါကျတော့ဒီဘက်ကတပ်မတော်တို့ဒီအစိုးရတို့ဘာတို့ကလည်းဒီတိုင်းဖြစ်နေတယ်နောက်ဒီမှာလည်းခုနကကျွန်တော်ပြောသလိုအရေးကြီးတဲ့ကိစ္စကလည်းအစိုးရကလည်းသူ့မှာဘလောက်ပဲဆန္ဒရှိရှိတပ်မတော်ကိုတွားပြီးတော့မှရင်းရင်းလေးလုပ်ပါအရေးတွားပြီးတော့မှညှိနိုင်ပါတို့တော့ခိုင်းလို့လည်းမရဘူ
းအ
ဲ့ဒီအပေါ်မှာပြဿနာဟိုဟာ
တော်တော်လေးတော့
တော်တော်ပြောတဲ့ကိုကျော်ဘင်းပြောတော့ဆိုကျွန်တော်ထောက်ခံပါတယ်ဒီလူလူတို့တွေတော့ရခိုင်နိုင်ငံရေးသမားတွေရခိုင်အမတ်တွေရခိုင်ဩဇာရှိတဲ့လူတွေရဲ့သဘောထားဆန္ဒကအရေးအကြီးပါတယ
်ဒါပေ
မဲ့တို့ရဲ့အေးအေးအရန်ထောက်ခံတဲ့အခါကျတော့ဒီစစ်ပွဲကြီးကဆက်ပြီးတော့ဖြစ်နေဦးပါမယ်ဒါကျွန်တော်ယူသားမြင်တာပါ
ဟုတ်ကဲ့ပါကျွန်တော်တို့သောတာရှင်တွေရှိပါသေးတယ်တောက်တရဥဆိုးဝေကိုဖိတ်ခေါ်ပါမယ်ဥဆိုးဝေလူရင်းတို့ရှင်ဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့အချိန်ကြီးရတော့ဗျာကျွန်တော်တို့အစီအစက်ကြောလာတဲ့စကပုံလို့ပေါ့မြစ်ကြီးဆိုင်လေးဆရာကြိုက်လေးဆိုတာပေါ့ဒီလိုအခုမျိုးရောက်တာပေါ့နော်ဒါရှိစကားပါဦးစောစောကဆရာတော်ဥပညာပြောတာတော့ကျွန်တော်လည်းနည်းနည်းကန့်ကွက်တပည့်တော်လည်းနည်းနည်းကန့်ကွက်ရပါလိမ့်မယ်ဘာကြောင့်လဲဆိုရင်ရခိုင်သားချက်တဲ့ဝင်းကြီးဦးကြီးကဘူးအမိန့်နဲ့တွားနေရတာမဟုတ်ပါဘူးခင်ဗျာနှစ်ထောင်ချီဖွဲ့စည်းဖို့ညအဲစီမံနေရတာဆိုတာကိုတပည့်တော်အကန့်ကွက်ပြီးတော့ရှောက်ဆိုပါတယ်။နောက်ကိုခိုင်တို့ကိုကျွန်တော်ပြောချင်တာကကျွန်တော်ကိုစိုးရရလေခိုင်သားအဆက်ပါ။ကိုခိုင်တို့ဒီနောက်ကျုံ EU မေးကြည့်လိုက်ပါ88မှာပြတ်တက်ထောင်းနေတဲ့ရိုက်တက်လောကပေးခေါ်မြေပြီးတင်းတဲ့အခါမှာအေးအေးကောင်းဆောင်တွေဘာလို့နေကြလဲလို့ကျွန်တော်ပြောချင်တာကတော့အဲ့ပေါ့တက်မတော်အပါဝင်လက်နဲ့ကင်ကောင်းဆောင်အားလုံးဟာစစ်တပ်ရင်းငင်းကျင်းတာကြပါပြီ။သူတို့မချစ်တတ်ပါဘူ
း။ဟုတ်ကဲ
့။ဒါကြောင့်မြန်မာနိုင်ငံငင်းကျင်းမှုအတွက်ကို68ဖွဲ့စည်းမှုဥပဒေကိုပြင်မှငင်းရပါလိမ့်မယ်ကျွန်တော်ပြောပြပါ
ဟုတ်ကဲ့ကုစိုးရေကျေးဇူးဦးစိုးရေကျေးဇူးပါခင်ဗျာနောက်တစ်ယောက်ကလှိုင်တာယာကပဲဦးစောအာတူရှိပါတယ်စောအာတူဆွေးနေပါခင်ဗျာ
ပါပါခင်ဗျာကျွန်တော်ကတော့ပြောချင်တာကတော့တူပဲပြောလို့ရပါဗျာကျွန်တော်တို့မြန်မာပြည်ကဒီလွင့်စီကြီးကလည်းနှစ်ပေါင်းကြာရှည်စွာကြာနေပါပြီနော်အခုတို့ဒီပြည်လွင့်စီကြီးငင်းရမှုကလည်းတို့27ပင်လုံးကိုတို့ဆောင်ရနေပါတယ်လှုပ်ဆောင်နေပါတယ်ဒီ27ပင်လုံးကြီးမှလည်း10ခွက်တော့ရေးထိုးထားပါတယ်ကျပွဲရည်တို့တာပြီးတော့ကြံတဲ့အဖွဲ့တွေကိုတိုက်နေပါလေပြီးတော့ဒီကြံတဲ့အဖွဲ့တိုက်နေတဲ့အတွက်ကြောင့်မို့ဒီပြည်သူစစ်ကြီးကရှေ့ဆက်ပြီးတော့ကောင်းမှုပါတော့မမြင်တော့ဘူးတို့တော့တို့ပြီးတဲ့အတွက်ကြောင့်မို့ကျွန်တော်ပြောလိုတာကလက်ရှိအာဏာရှိတဲ့အစိုးရလက်ရှိတပ်မတော်တွေလည်းကတို့အလေလည်းကတို့ဘယ်လိုလုပ်အောင်လဲဆိုရင်တို့ကိုအလေလည်းကတို့ပြည်သူစစ်ကိုရဆိုင်ဖို့ကတို့အင်မတန်မှဟောစာစိတ်ကို
โอเคครับสวัสดีครับแล้วชื่ออานาชีสิทธิ์ตักก็เลยตัวเราก็เลยพี่รอปิกายะเสตะนี่ตะนี่ปิกายะเสบีลงสาวลงสาวพี่แล้วเนี่ยนราตะเจิงนราตะเจิงชวนนี้ดีชวนนี้แม้ปิกายะเสราพี่ยะเสราได้เฉยมาเลยตัวเนี่ย1000ชิ้นกูนี่อู้ดิโกโอเคสวัสดีครับอนุญาติมูจีโกเปลี่ยนค้านพี่รอลงสาวมาบะยะบะเลยโอเคเจซุมายติมาเลยครับโอเคเจซุมายติมาเลยโกตีแลมูโกตีแลมูเนี่ยซวนนี่บะเฉยเต็มไม่ชื่อหรอกครับครับครับ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့တော့ဒီရခိုင်ပြည်မှာတော့အများကြီးတက်မှာဖြစ်နေတာကိုကျွန်တော်တို့တွေ့ရတယ်ခင်ဗျာဘာဖြစ်လဲဆိုတော့နော်အခုဘုရားထောက်ခံမှုနဲ့တွားနေလို့ဒီလိုလောက်ဆောင်နေတာဖြစ်ပါတယ်ခင်ဗျာတရားလောက်ဆောင်နေလို့ကျွန်တော်ပြောမှာဖြစ်ပါတယ်ခင်ဗျာရခိုင်ပြည်ကလည်းကျွန်တော်တို့များတော့စစ်တပ်ကတရားလောက်တယ်ဆိုနိုင်ငံကပြီးမှရမယ်ဗျာနိုင်ငံကဒါမှနိုင်ငံကအက
ုက်တဲ့လူတွေပြောသင်းပြောထိုက်တဲ့လူတွေမပြောလို့ပြောနေတာနောက်တစ်ခုကဒီပြဿနာကရခိုင်ပြဿနာကြောင့်ကျွန်တော်ပြောတာမဟုတ်ဘူးရခိုင်ပြဿနာမှာအဲ့ဒီဗန်ဂလီ6သိန်းကိစ္စ9သိန်းကိစ္စ7သိန်းကိစ္စပမာပြည်ကိုအမြင့်ထက်သလိုဖျက်မဲ့ OIC ကိစ္စနော်ကျွန်တော်အဲ့ဒီ ICJ ကိစ္စတွေရှိသေးတယ
်
အဲ့ဒါကိုလည်းထက်သွင်းစဉ်းစားရမှာ
ဟုတ်ပါတယ်ရခိုင်ကိစ္စ
ပြဿနာကိုရှင်းဖို့အတွက်ဗမာပြည်သဘောထားမကြည့်ဘူးဆိုရခိုင်ပြည်ပြတ်မှာမဟုတ်ဘူးကျွန်တော်တို့ဟိုကိုမငြိမ်းရလို့မဖြစ်ဘူးဆိုတော့ပြောသလိုတိုင်းပြည်အကုန်လုံးပျောက်သွားလိမ့်မယ်အဲ့ဒါပဲ
ဟုတ်ကဲ့
ပါတော့ရခိုင်ကိစ္စတခုပြောတော့ဘူးပြည်ထောင်စုကိုရှင်းလို့ပြောနေတာ
ဟုတ်ပါတယ်ဦးစီသူအဲဦးလာစောကိုစီသူအချုပ်ပြောပါဆက်ကလာ
အဲကျွန်တော်ပြောချင်တာကတခုကတော့ဒီမှာကွနအေတပ်ဖွဲ့ကရခိုင်ပြည်ထောင်စုနိုင်ငံကိုသူတို့တွားကျင်နေတယ်ဆိုရင်ဒီဘက်ကအနောထားအလောင်းခရဘင်းတော့ခစ်တွားကျင်နေတယ်ဗမာတပ်မတော်နဲ့သူတို့ဆောင်ရမှာပဲ27ရာစုဒီပင်လုံညီလာခံနဲ့တစ်ချက်ငြိမ်းချမ်းတဲ့တိုင်းပြည်ကိုတွားကျင်တဲ့ဒီ NLD အစိုးရနဲ့တော့အထူးရည်ဒါဝေးกว่าဥမှာဖြစ်တယ်လို့ပဲကျွန်တော်ပြောချင်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါခင်ဗျာပင်နိုင်ဆွေးနွေးပေးဦးလာစောဦးစီသူအောင်မြင့်အားကြုံးမဲ့အတွက်ဆွေးနွေးကြတဲ့သောတာရှင်တွေနားဆင်တဲ့သောတာရှင်တွေအားလုံးအထူးပဲကျေးဇူးတင်ပါတယ်နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆောင်ကြတော့ပေါ့ခင်ဗျာ
Kujiro Thein Sui Nui season tin set de Sininya Bio ye dai li line season ko na sin kha ya da be phit par de kya. Bio ye a thu lwin jet de tan patat lo we ban chan pe chin ne. Te tchin taung chin ne so yin no sa yi ta ya me email le sa ga burmese@voanews.com phit par de kya. Aku ro tadin chin chuk ko ma tin gi thai ka pyo pya pe ma ba.
ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုအဆိုးဆုံးဖြစ်နေတဲ့တရုတ်နိုင်ငံဟူဘေပြည်နယ်မှာတနင်္ဂနွေနေ့မှာ139ဦးထပ်မံသေဆုံးပြီးဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်သေဆုံးသူအရေအတွက်ဟာ1600ကျော်အထိရှိသွားပါပြီ။ဟူဘေပြည်နယ်ထဲမှာပဲနောက်ထပ်ကူးစက်ခံရသူအသစ်1843ဦးထပ်မံတွေ့ရှိရကြောင်းပြည်နယ်ကျန်းမာရေးကော်မရှင်ရဲ့မကြာခင်ကထုတ်တဲ့နေ့စဉ်ထုတ်ပြန်ချက်မှာဖော်ပြပါရတယ်။ဒါကြောင့်တရုတ်နိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူစုစုပေါင်း68000ကျော်သွားပြီဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြုံရတဲ့တရုတ်နိုင်ငံမှာအင်တာနက်အွန်လိုင်းပေါ်ကဆွေးနွေးမှုတွေကိုတင်းကျပ်ဖို့လူမှုအတိုင်းဝိုင်းကြားတည်ငြိမ်မှုနဲ့အပြုသဘောဆောင်တဲ့အင်အားတွေဖြစ်အောင်စောင့်ကြည့်ထိန်းချုပ်ဖို့တရုတ်သမ္မတရှီဂျင်းပင်ကတိုက်တွန်းလိုက်ကြောင်းအစိုးရပိုင်းသတင်းကစနေနေ့မှာဖော်ပြပါတယ်။တရုတ်နိုင်ငံမှာအစိုးရအနေနဲ့အွန်လိုင်းမီဒီယာတွေကိုစီမံခန့်ခွဲမှုနဲ့ထိန်းချုပ်မှုတွေပုံမခိုင်မာအောင်ဆောင်ရွက်ဖို့အင်တာနက်ပေါ်ကနေကောလာဟလတွေဖြန့်ဖို့အခွင့်အကောင်းစောင့်နေသူတွေကိုနှိမ်နှင်းဖို့လိုအပ်ပြီးလို့ဖေဖော်ဝါရီလ3ရက်နေ့ကတရုတ်သမ္မတကပြောခဲ့တယ်ဆိုတဲ့မိန့်ခွန်းကိုအစိုးရသတင်းမှာဖော်ပြခဲ့တာဖြစ်ပါတယ်။အမေရိကန်ရဲ့ရန်သူဖြစ်လာနိုင်သူစီးရင်မှာတရုတ်ကထိတ်တန့်မှရှိတယ်လို့အမေရိကန်ကာကွယ်ဝန်ကြီး Mark Esper ကပြောဆိုလိုက်ပါတယ်။တရုတ်အစိုးရကအနောက်နိုင်ငံတွေအတွက်ချင်းချောက်မှုကြီးဖြစ်တယ်လို့ဂျာမနီနိုင်ငံမြူးနစ်မှာလုပ်တဲ့လုံခြုံရေးညီလာခံမှာအမေရိကန်ကာကွယ်ဝန်ကြီးကပြောဆိုတာဖြစ်ပါတယ်။သူနောက်မှာတော့ရုရှားစိုးသွန်းနိုင်ငံများလို့ဝန်ကြီးကပြောတဲ့မြောက်ကိုရီးယားနဲ့အီရန်နောက်အစွန်းရောင်ဝါဒီအဖွဲ့တွေရှိနေတယ်လို့လည်းအမေရိကန်ကာကွယ်ဝန်ကြီး Esper ကပြောဆိုသွားပါတယ်။
ကျေးဇူးပါခင်ဗျာတရင်ချင်းကျုပ်ကိုမတ်တင်ကြတိုင်းပြောပြခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမင်းထွန်းဖြစ်ပါတယ်အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒယ်ရာမန်ဖြစ်ပါတယ်ဒီကနေ့မနက်အတွက် VOA ရဲ့အစီအစဉ်တွေကိုလိုင်းနိုမီတာ30.40-48နဲ့ VOA ရဲ့ Facebook စာမျက်နှာကပါတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါသွားရရှင်မနက်တော့ကမြန်မာပြည်သူပြည်သားအားလုံးပျော်ရွှင်ပွေရာနေ့တစ်နေ့ဖြစ်နိုင်ကြပါစေကျွန်တော်ညံဝင်းအောင်ပါThank you.
This program has come to you from the Voice of America, Washington.